Welcome to the Voice of America in Burmese.
တော်တော်ရှင်များမင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ16ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီနဲ့9:00တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ညီမကြီးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာမှာချက်ချင်းအပြစ်ရက်စေဖို့အင်ဂျူရောရောက် Ireland တမန်ရကတောင်းဆိုလိုက်ပါတယ် Federal Democracy မြန်မာနိုင်ငံမှာဖြစ်ထွန်းရေးဆွေးနွေးဖို့အိန္ဒိယတိုက်တွန်းလိုက်ပါတယ်အသင်းစစ်မှုထန်ခိုင်းတာအရေးယူဖို့လုံခြုံရေးကောင်စီမှဥကြုံမှုထုံးကတောင်းဆိုလိုက်ပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင်တိုက်ပွဲတံအပြင်းထန်ခံနေရတဲ့စီဆိုင်မြို့အခြေအနေသတင်းပေးပို့ချက်စစ်ချိန်ပိုးမြင့်လာဖွယ်ရှိနေတဲ့ရခိုင်တိုက်ပွဲသုံးသက်ချက်ကရင်ပြည်နယ်တွေကစစ်ရေးအခြေအနေတခါကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘယ်လိုပြောဆိုရေးသားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပတ်စဉ်စီစဉ်ဒီမှာတော့အမျိုးသမီးကန္နာသုတ္တဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကန္နာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်တဲ့တင်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ဗျာ
။ဂါဇာမှာဟားမတ်စ်တွေကိုထိုးစစ်ဆင်နေတဲ့အစ္စရေးအတွက်အမေရိကန်ကထောက်ခံပံ့ပိုးနေတာကိုအိုင်ယာလန်ပြည်သူအများအပြားကမကျေနပ်တဲ့အတွက်Ireland ဝန်ကြီးချုပ် Leo Varadkar ကို American သမ္မတ Joe Biden နဲ့မတွေ့ဘဲတပိတ်မှောက်ဖို့အတွက်တောင်းဆိုနေခြင်းမှာပဲခေါင်းဆောင်နှစ်ဦးဟာတောက်ကြနေကသမ္မတအင်ဗျူမှာတွေ့ဆုံကြပါတယ်။သမ္မတအင်ဗျူမှာချင်းပါတဲ့ Saint Patrick အောက်မြေပွဲနေ့အခမ်းအနားကိုတက်ရောက်လာတဲ့ Ireland ဝန်ကြီးချုပ်ကိုသမ္မတ Biden ကကြိုဆိုဧည့်ခံခဲ့ပြီးဒီကနေ့ဟာ Ireland နဲ့ American နှစ်နိုင်ငံတန်တမန်ဆက်ဆံရေးအနှစ်တရာပြည့်တဲ့နေ့ဖြစ်ပြီးမိတ်ဆွေဖြစ်မှုအစဉ်တည်ရန်စီဖို့ဆုတောင်းကြောင်းပြောပါတယ်။ Ireland ဝန်ကြီးချုပ်ကလည်းနိုင်ငံဆက်ဆံရေးအခိုင်အမာရှိချောင်းနဲ့သူ့အနေနဲ့ဂါဇာရေးဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ပြောပါတယ်။ဒေသရင်းဆန္ဒရေးခံနဲ့စင်ဝရင်ရောက်ရှိဖို့နဲ့အဖမ်းခံရတဲ့ဒဇန်ခံတွေပြန်လွှင့်ရေးအတွက်ဂါဇာမှာအပြစ်ရရေးအမြန်ရဖို့လိုအပ်တယ်လို့ပြောပါတယ်။နိုင်ငံအတူရှင်တွဲနေထိုင်ရေးကသာရေးရှင်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်တခုတည်းသောအဖြစ်ဖြစ်မယ်လို့သူထင်ကြောင်းလည်းပြောတာပါ။အဲရလန်ဝန်ကြီးချုပ်ရဲ့ပြောချက်ချက်ကိုသူသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းဟမတ်ရှိဖန်ထားတဲ့အစ္စရေးဒဇန်ခံတွေပြန်လွတ်ပေးရင်အစ္စရေးနဲ့ဟမတ်ကြားအပြစ်ရထားရေးကိုအမေရိကန်ကဆက်ကြိုးစားနေတယ်လို့တောက်ကြတဲ့ဗီယက်နမ်မှာဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာမြို့မှာတောက်ကြနေကရုရှားရဲ့မစ္စိုင်းဒုံးကြီးထိမှန်တဲ့အတွက်14ဦးသေဆုံးပြီး46ဦးဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးမှူးအိုလာကီပါကပြောပါတယ်။သေဆုံးဒဏ်ရာရသူတွေထဲမှာဒေသခံတွေအပြင်ကူညီကယ်ဆယ်ရေးလှုပ်သားတွေနဲ့ဆေးဝန်တန်းတွေပါပါနေတယ်လို့လည်းပြောပါတယ်။ဒုံးကျည်ထိမှန်သူတွေအတွက်အကူရောက်လာတဲ့ပေးရတဲ့အရေးပေါ်ကယ်ဆယ်ရေးလှုပ်သားနှစ်ဦးလည်းနောက်ထပ်ဒုံးကျည်ကြရောက်လာချိန်မှာတည်ဆုံးခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့တူရကီတို့ကဂျာဝန်ပြီးဆောင်ရွက်ပေးနေတဲ့ဒေသရင်းကောက်နှံတွေကိုပင်လယ်နက်ကနေတဆင့်ပြပတင်ပို့ဖို့သဘောတူညီချက်သတ်မှတ်ချင်းကုန်ဆုံးခဲ့တဲ့နောက်မနစ်ကနှစ်လလောက်ကစပြီးယူကရိန်းတောင်ပိုင်းကဒီစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာကိုရုရှားတပ်တွေကတိုးပြီးတိုက်ခိုက်လာနေတာပါ။ယူကရိန်းတွေထောက်ပံ့ကူညီမှုပေးဥရောပခေါင်းဆောင်တွေဘာလင်မှာဆွေးနွေးဖို့စုဝေးနေချိန်မှာပဲအခုလိုတိုက်ခိုက်တာပါ။ယူကရိန်းကရောရုရှားကပါသူတို့ဟာရန်သူ drone တွေကိုပစ်ချခဲ့တယ်လို့တောက်ကြနေမှာဗျိုင်းတူကြေညာခဲ့ကြပါတယ်။ရုရှားအာဏာပိုင်တွေဟာအခြေခံလူခွင့်ကိုဂရုမထားပဲယူကရိန်းစစ်တပ်ဘန်းတွေဒေသခံအရက်သားတွေဒုက္ခရအောင်လှုပ်ဆောင်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းမှုတွေကဆွဆွဲလိုက်ပါတယ်။ယူကရိန်းဆိုင်ရာတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်ကကုလသမဂ္ဂလူခွင့်ကောင်စီကိုဒီသတင်းပတ်ထဲတင်သွင်းတဲ့အစိုးရခန်းစာမှာခုလိုဖော်ပြပါတယ်။ရုရှားတွေရဲ့သူတို့သိမ့်ပတ်ထားတဲ့ယူကရိန်းနယ်မြေတွေထဲမှာနိုင်ငံတကာလိုက်နာရမယ့်လူခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ရှင်းရာဇဝတ်ပြစ်မှုကျူးလွန်တာတွေကိုစုံစမ်းမှုတွေကတင်ပြထားတာဖြစ်ပါတယ်။နောက်ကြတဲ့ဂျနီဗာကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာလဲစုံစမ်းရေးကော်မရှင်အကြီးအကဲအဲရစ်မော့စ်ကအခုတင်သွင်းတဲ့အစိုးရခန်းစာမှာယူကရိန်းစစ်တပ်ဘန်းတွေညှဉ်းပန်းနှိပ်စက်မှုခံရတာတွေကိုအဓိကတင်ပြထားတာဖြစ်ပြီးသူတို့ဟာရုရှားချင်းတဲ့စခန်းအများအပြားမှာကြောက်မဲ့ဖွယ်ပြုတ်မှုဆက်ဆံတာခံခဲ့ရတယ်လို့ပြောပါတယ်။ဒီအစိုးရခန်းစာနဲ့ပတ်သက်ပြီးရုရှားဘက်ကလည်းတုံ့ပြန်ခြေပွခွင့်ရမှာဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ လိုက်ဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်ကောင်စီကအတင်းကျပ်စစ်သားစုဆောင်းမှုအဆုံးတိုက်ရဲ့အတွက်နိုင်ငံတကာကနေအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကဗိုလ်တဖူးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပွင့်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်စစ်ကောင်စီကမြန်မာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းနေတာဟာအာဏာသိမ်းစစ်ကောင်စီကိုတော်လှန်နေတဲ့အင်အားစုတွေကိုတိုက်ခိုက်ရမှာလူသားတိုင်းဒါမှမဟုတ်ပေါ်တာအဖြစ်သုံးဖို့ဖြစ်ပြီးဒီလိုအတင်းကျပ်လှုပ်ဆောင်မှုကလည်းလူသားစာနာမှုအချက်တဲတွေရင်ဆိုင်နေရတဲ့ဒေတာတွေမှာပြဿနာတွေကြုံလာနိုင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီအနေနဲ့2022ကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက် 2669 ရဲ့နောက်ဆက်တွဲအဖြစ်နဲ့ပိုးပြီးထိရောက်တဲ့ဆုံးဖြတ်ချက်အစိုးကိုထပ်ပြီးချပေးဖို့လည်းတောင်းဆိုခဲ့တာပါ။ဒါအပြင်လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့စစ်ကောင်စီအတွက်လေရင်စီမရအောင်တားဆီးပေးဖို့စစ်ကောင်စီကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာစေဖို့လူသားစာနာမှုအကူအညီပေးလမ်းကြောင်းတွေကိုပိတ်ဆို့မထားစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုရှိလာအောင်ပံ့ပိုးကူညီပေးဖို့လည်းလုံခြုံရေးကောင်စီကိုတောင်းဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံငြင်းငြင်းချမ်းချမ်းနဲ့တည်တည်ငြင်းငြင်းရှိစေခြင်းနဲ့အတွက်ဘယ်အလုံးကတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့အပြင်အပြည်သမောဆောင်ဆွေးနွေးပြောဆိုမှုတွေလုပ်ဖို့နဲ့အလုံးပါဝင်တဲ့Federal Democracy နိုင်ငံပေါ်ပေါက်လာအောင်အပြည်သဘောဆောင်ထိတွေ့ဆက်ဆံမှုတွေလုပ်ဖို့အိန္ဒိယနိုင်ငံခြားရေးဌာနကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးအချင်းနေဟာအတိမ်းဆောင်မခံဖြစ်နေတဲ့အတွက်စိုးရင်ရစဲဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရ Randaja Iswar ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရခိုင်ပြည်နယ်မှာလုံခြုံရေးအခြေအနေသိပ်ဆိုးရနေတဲ့အတွက်အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမတော်ကြဘူးရောက်နေရင်လည်းအမြန်ပြန်ကြဖို့အိန္ဒိယနိုင်ငံခြားရေးဌာနကထပ်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ်။ February တုန်းကလည်းလုံခြုံရေးအခြေအနေဆိုးရွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုအိန္ဒိယနိုင်ငံသားတွေခရီးမသွားဖို့အိန္ဒိယအစိုးရကသတိပေးချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ဒေသတွင်တယ်လီဖုန်းဆက်သွယ်ရေးမကောင်းသလိုအခြေခံစားကုန်တွေပါဆူဆူဝါးဝါးပြက်လာနေပြီးလုံခြုံရေးအခြေအနေကတိတ်ကိုဆိုးနေတယ်လို့လည်းဖော်ပြထားပါတယ်။American အလဲပိုင်းဒေသမှာရှိတဲ့ပြည်နယ်တချို့မှာလေဆင်နှမောင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့ရပြီးအိမ်တွေဆိုင်တွေလည်းပျက်စီးခဲ့ရပါတယ်။ကျန်သပရင်းညာကတိုက်ခတ်တဲ့လေပင်မုန်တိုင်းဒဏ်ကြောင့် Ohio ပြည်နယ်ထဲမှာ3ဦးသေဆုံးရသလို Kentucky, Indiana နဲ့ Arkansas ပြည်နယ်တွေမှာလည်းပျက်စီးမှုအတော်များခဲ့တာပါ။ Indiana ပြည်နယ်မှာမုန်တိုင်းကြောင့်ဒဏ်ရာရသူ40လောက်ရှိပြီးဒါဇင်နဲ့ချီတဲ့အိမ်တွေပျက်စီးခဲ့ရတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။လေဆင်နှမောင်းတံကို Illinois နဲ့ Missouri ပြည်နယ်တွေအထိခံရဖို့ရှိပါတယ်။လေဆင်နှမောင်းတိုက်ခတ်ရာအလဲတကျောကပြည်နယ်တွေမှာနေအိမ်ခေါင်းမိုးတွေလန်ကုန်ပြီးလမ်းတွေပေါ်မှာလည်းအပျက်စီးတွေပုန်းနေတဲ့အတွက်လိုက်လံရှင်းလင်းနေကြတာပါ။တချို့နေရာတွေမှာမီးလောင်မှုဖြစ်ပွားစေခဲ့တယ်လို့ညှက်ဆက်လိုင်းတွေလည်းပြတ်တောက်ခဲ့ရပါတယ်။ Indianapolis မှာတော့နေအိမ်အလုံးပေါင်း130ကျောင်းနဲ့ဆိုင်တွေပျက်စီးခဲ့ရတယ်လို့မြို့တော်ဝန်ကပြောပါတယ်။တချို့နေရာတွေမှာလေဆင်နှမောင်းတိုက်ခတ်ခဲ့တယ်လို့ baseball သုံးအရွယ်မိုးသီးတွေကျွေတဲ့အတွက်အဆောက်အဦတွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာအခုကဆက်လုပ်သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာစီးရဲပိပခါတွေဆက်လက်ပြင်းထန်နေပြီးတောက်ကြနေကတိုက်ပွဲဖြစ်ပွားလာမှရှိပဲထိုင်းရန်ရွာဖုံကြီးကျောင်းကိုလေကျောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီချိန်လေးမှာပဲဟိုပုံးမြို့နယ်မဲနယ်တောင်ဘက်ကိုတရက်မှာလက်နက်ကြီးအချိန်100လောက်ပစ်ခတ်နေသလိုစီဆိုင်မြို့ကိုလည်းထိုးစစ်တိုက်ခိုက်နေကြောင်းဒါကြောင့်နေအများအပြားပျက်စီးနေကြောင်းပို့အမျိုးသားလူမျိုးရေးတပ် PNL ကလည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုဝေရဲမောင်ကပြောပြပေးပါခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်းအုတ်ချုပ်ခွင့်ရဒေသစီဆိုင်ဟိုပုံးစတဲ့ဒေသတွေမှာဇန်နဝါရီလနောက်ဆုံးဘက်ကစတင်ခဲ့တဲ့စည်ရေးပရိပခတွေကအခုချိန်ထိရောကြမသွားပဲပုံမှုပြင်းထန်လာနေပါတယ်။တ တောက်ကြနေမှာတော့တိုက်ပွဲဖြစ်ပွားတာမရှိပဲစီဇန်မျိုးနဲ့ရှိကျွရတရားကဖုံးချောင်းကိုစစ်ကောင်စီကလေချောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံသူက VOA ကိုပြောပါတယ
်ဒီနေ့စီဆိုင်ဒီဘရင်ရဲ့ရှေ့ဖက်ထွန်းရံဖုံးချောင်းပါလေအလင်းနဲ့လာကျဲသွားတယ်ဘုံချောင်းဆုံးသားချောင်းရဲ့အကြောင်းကြီးရဲ့ပြည့်စည်ပါတယ်လေ12နာရီမိနစ်40မိနစ်ပန်းကြီးတော့တိုက်ပွဲလည်းမရှိချင်းပါမရှိအထီးခိုက်တော့ကိုယ်လေးနဲ့ပါတရာရတယ်ဦးမေတော့လူတွေကဘုံကျောက်ပြီးတော့ထွက်ပြေးရစီဆိုင်ဖက်မှာတော့လေတော်တော်များများပျက်စီးတယ်။နရရတော့ရှိပြီတိုက်ပွဲတော့အကြီးကျယ်တော့ဖြစ်ဘူး။စီဆိုင်မျိုးတော့ဘုရားကုန်းမှာတော့အမှပတ်တော့အထိုင်တော့ကြားရတယ်ပြောတယ်။တဲ့နေလမ်းကြည့်တော့အိမ်တော်များပျက်စီးတယ်။ဝါတော့ရွာပြီးမှလည်းအိမ်ကြီးလောင်တယ်။ပျက်စီးတဲ့အိမ်ကများရှိတယ်။မြို့ထဲမှာတော့တောင်ဆက်မှလည်းအိမ်တော်များပြီးလောင်ကုန်တယ်။
စီဆိုင်မြို့ကိုပအုပ်အမျိုးသားလွတ်မြောက်ရေးတပ် PNL နဲ့ပူးပေါင်းတပ်တွေကဇန်နဝါရီလ24ရက်နေ့ကတင်းယူခဲ့ပြီးစစ်ကောင်စီနဲ့ PNA ခေါ်ပအုပ်ပြည်သူစစ်အဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတော့ထန်းရံဖုံးကြီးကြောင့်တိုက်ခိုက်မှုမှာကိုယ်ရင်နှစ်ပါးထိခိုက်ကြောင်းအခုလိုပြောပါဗျာ။
ဒီနေ့နေ့လယ်တနအီခွဲအချိန်မှာစစ်ကောင်စီကအဲ့ဒီထန်းရံကျေးရွာဖုံးတော်ကြီးကြောင်းကိုပေါင်းရဘုံနဲ့၂ချိန်ပါရောက်တိုက်ခိုက်တယ်လို့သိရပါလေ။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဟိုဖုန်းကြီးကျောင်းနဲ့ကျောင်းဆောင်နှဆောင်ပေါ့နော်ပျက်စီးသွားပါလေပြီးတော့ကျောင်းဝင်းအနီးမှာရှိတဲ့နေရည်လည်းအဲ့ဒီဘုံပြင်းအားကြောင့်ပေါ့နော်ဟိုထိခိုက်တာအရှုပ်ရှိပါလေဒီဘုံကကျဲတဲ့အချိန်မှာတော့ကျောင်းဝင်းထဲမှာတရင်တုံးနေတဲ့ဟိုကိုရင်နှပါထိခိုက်တာရရှိတယ်လို့ဟိုစုံစမ်းသိရှိရပါလေ
ပဦးဒေသတွင်စစ်ကောင်စီကလေရင်လက်နက်ကြီးအပြင် drone တွေနဲ့တိုက်ခိုက်နေတာရှိကြောင်းပြောဆိုပြီးလက်တလောစီဇန်မျိုးမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုခွန်ရိုင်းရန်ကအခုလိုဆက်ပြောပါတယ
်ဒီစီဇန်မျိုးကိုလည်းသူတို့ကဟိုစစ်ကြောင်းထိုးလာတာပေါ့လေအဲ့ဒီတင်းကားတုံးစီပါတယ်ဘုံတော့သူတို့စစ်ကြောင်းကမှာအဲ့ဒါကြောင့်မလို့စီဇန်မျိုးအဝင်ဖက်မှလည်းဟိုတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်ပြီးတော့အဲစီဇန်မျိုးအရှိမျိုးဖက်မှရှိတဲ့ဒီ CD ကုန်းကိုလည်းစီကောင်စီအလည်းကြီးတွေထားပြီးတော့လက်နေကြီးနှမျိုးကိုပြစ်နေတာပေါ့လေအဲဒါကြောင့်ဒီစီဆိုင်မျိုးမှာဆေးတော့အကုန်လုံးပျက်စီးသွားတယ်ဘီတူတွေနေလဲပို့ပို့ပြီးတော့ပျက်စီးလာတာပေါ့နော်အဲဒီမျိုးစီးရောအဲဒီမျိုးအရှင်နေရှိနေပါတယ်ပြီးတော့ဟိုပုံမျိုးနဲ့မင်းနေဆောင်ဖေးကုန်တော့လဲဒီစီကောင်စီအနေတိုင်းမှာပဲတရက်ကူလက်နေကြီးနဲ့ဟိုပန်းမြပေါ့နော်အချက်တရာလောက်ပြစ်နေတာရှိပါတယ်
PNLA အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီလ13ရက်နေ့ကဟိုပုံမြို့နယ်မဲနယ်တောင်ကအင်ဂျီတရားခန့်ရှိတဲ့နန်ဟူးရွာကိုမီးရှို့ခဲ့ကြောင်းရွာလုံးကျွနီးပါးပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်။ PNLA အဖွဲ့ဟာ NCA ခေါ်တနိုင်ငံလုံးအပြစ်ရဲစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလ23ရက်နေ့မှာ PNLA ကလက်နက်သေးဆောင်လာတဲ့ရင်ကိုဖမ်းဆီးရကစတင်ပြီးစစ်ရေးပဋိပက္ခတွေပြန်လည်ဖြစ်ပွားလာတာပါ။ဒီလိုစီပရိပခါတွေဆက်တင်ဖြစ်ပွားတဲ့နောက်စီဆိုင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ဒေသခံပြည်သူဒုသိန်းနီးပါးကတော့နေရက်စွန့်ခွာတင်းရှောင်နေကြရတာပါခင်ဗျာ
။ကိုရမမှာဗျာအခုတော့ရခိုင်ကတိုက်ပွဲပဲကြည့်အောင်ပါဗျာရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့တိတ်မွေးတဲ့ရသေးတောင်မှာမြို့သိန်းတိုက်ပွဲပြင်းထန်နေပြီးနှစ်ဖက်အကြဆုံးများနေတယ်လို့ဒေသခံတွေကပြောပါတယ်။အေးရခိုင်တပ်တော်ကပြင်းထန်ထိုးစစ်ဆင်နေတာကိုစစ်ကောင်စီကလည်းလေကြောင်းရေကြောင်းပစ်ကူတွေနဲ့အသေးအံခုခံနေတယ်လို့ဤဆက်သူတွေကပြောပါတယ်။စစ်တွေပါဝင်ရတနေရအများပြားမှာလက်နေကြီးကြသေးချီတာတွေလည်းရှိလို့အပြန်လည်းဆွဆွဲမှုတွေရှိနေပါတယ်။ဒီအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်ပါမလဲ။ဦးဝင်းမင်းကမေးမြန်းတက်ဆက်ထားပါတယ်ညာ
။ဟုတ်ကဲ့ဒီတနင်္လာနေ့တုန်းကအေးအေးနေနဲ့ရခိုင်တောင်ပိုင်းပထမဆုံးမျိုးအဖြစ်ရံပြဲကိုသိမ်းခဲ့ပြီးရသေတောင်ခြေဆိုင်တက်ဌာနချုပ်တွေကိုတစ်ဆင့်မြင့်ဆထိုးစစ်ဆင်ခဲ့ကမနေ့ကလည်းစစ်ကောင်စီအပြင်းထန်ကြီးရည်လေးဖြစ်ကူအမြောင်များနဲ့ခုခံတဲ့ကြားကအချိန်မြင့်ဆထိုးခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်။ဒီရသေးတော်မျိုးသိန်းတိုက်ပွဲပြင်းထန်နေတာကိုရခိုင်ခြေစိုက်နရင်းစရာသတင်းဌာနအက်ဒီတာချုပ်ဥခိုင်မြတ်ကျော်က
လက်ရှိအနေထားပေါ့နော်ဒီနေ့အဲဒီရခိုင်တပ်တော် A ကတော့စစ်တွေမျိုးအနားမိုင်းနဲ့ဆလောက်ကွာမှာရှိတဲ့ရသေးတော်မျိုးမှာရှိတဲ့တိုင်းရင်းတွေကိုဆက်ဆင်ပြီးတော့ဝင်တိုက်ခိုက်နေတာပေါ့အဲ့တော့ရသေးတော်ကလည်းကြာလူနီးပါးဖြစ်နေပြီလို့ကျွန်တော်တို့သိရတာပေါ့အဲ့တော့ဒီစစ်ကောင်စီဖက်ကလည်းဒီရသေးတောင်မြို့ကိုဒီလေချောင်းကနေကောက်ွယ်နေသလိုဒီရေထက်ကလည်းပေါဝင်ပြီးတော့ပူးတဲ့တက်ခင်းနေတာလည်းရှိတာပေါ့ဒါပေမဲ့လည်းဒီရခိုင်တပ်တို့ဖက်ကတော့ဒီမြို့ကိုသိမ်းလုံနေပါဖြစ်နေပြီဆိုပြီးတော့အမနေကတော့ကျွန်တော်တို့ကိုအေးတက်တို့ကတာဝန်ရှိသူတယောက်ကတော့ပြောသွားတာပေါ့နော
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ရသေးတောင်ဘက်မှာတော့ကျွန်တော်တို့ဒီထိတဲ့တိုက်ပွဲတွေဖြစ်ပွားနေတာရှိပါတယ်အဲတမတော်ကနေပြောကြကျွန်တော်တို့လောင်းလက်နဲ့များရရှိမှုလဲ ရှိပါတယ
်ဒါပေမဲ့အမည်မဖော်လိုတဲ့ဒေသခံတွေကတော့အေအေနဲ့စစ်ကောင်စီနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေများနေတာလို့ပြောပေမဲ့နှစ်ဖက်လုံးကပြန်တုံ့ပြန်လာတာမရှိသေးပါဘူးအေပြောခွင့်ရနေတော့ဆက်သွယ်ရေးလိုင်းမကောင်းတာကြောင့်ဆက်သွယ်ရခက်ခဲပါတယ်အဲ့ဒီတော့အခုတိုက်ပွဲပြင်းထန်နေတဲ့ရသေးတောင်မြို့ရဲ့အရှိပါဝန်ကိုအက်ဒီတာချုပ်ဥခိုင်မြတ်ကျော်က
ရသေးတောင်ကဒီမေယူမြိတ်တစ်ခုလုံးကိုစုံမထားတာပေါ့နော်စစ်တွင်နဲ့ဘူးတီတောင်ကြားမှာရသေးတောင်မြို့ဆိုတာရှိပါတယ်အဲ့ဒီမှာတိုင်ရင်သုံးရင်ရှိပါတယ်936 938 938ဆိုပြီးဒီဟာဒီဟာလဲထိုင်လာတဲ့အတွက်တော်တော်ကိုအရေးကြီးတဲ့မြို့ဖြစ်ပါတယ်အဲ့ဒါရသေးတောင်ကြားသွားတယ်ဆိုရင်တော့ဘူးတီတောင်လည်းအဲ့လိုတကူကြားသွားပါလိမ့်မယ်ဒီစစ်တွင်နဲ့ကြားထင်းမှာအစေးရဲ့အပြင်ဝင်းပတ်ခံသွားတဲ့အနေအထားမျိုးဖြစ်သွားတာပေါ့ပြင်းဘူးဒီတောင်ကလည်းသူတို့ဆက်လက်တက်ခိုက်နေပါတယ်ပြီးရင်မောင်တို့မြို့နယ်မြောက်ပိုင်းကစခန်းတွေကိုတောက်လျှောက်တက်ခိုက်နေတာတွေရှိပါတယ်ခင်ဗျာ
ကြာအပြင်ပုံနှချင်းမြို့ကိုအေအေကပြီးခဲ့တဲ့ဘက်ကသိမ်းနိုင်ခဲ့တယ်လို့ကြေညာပြီးမြို့တော်စစ်တွေအပေါ်ချင်းချောက်မှုပုံများလာတာကိုလည်းဥခိုင်မြတ်ကျော်က
ဒီပုံနှချင်းလည်းအေအေလက်ထက်ရောက်သွားပါပြီပြီးရင်စစ်တွေမြို့အရှိဘက်မှာရှိတဲ့ပေါတော့မြို့နယ်လည်းအေအေလက်ထက်ရောက်သွားပါပြီအဲ့ဒီတော့ဒီရသေးတောင်လည်းအေအေလက်ထက်ကိုကြာသွားတယ်ဆိုရင်တော့စစ်တွေမြို့ကတို့တစ်ခုပဲအထီးကျန်ပြီးတော့ကြံနေခဲ့မှာပေါ့ဒီပါဝန်ကြီးကအကုန်လုံးကတော့အေအေတွေလက်ထက်ကိုရောက်သွားတယ်ဆိုရင်တော့စစ်တွေမျိုးကလည်းစရေအပြင်စိုးရင်လာရတဲ့အနေထားဖြစ်သွားတယ်လို့ပြောလို့ရတာပေါ့
အခုလိုစစ်တွေကိုဝိုင်းပတ်လာတဲ့တိုက်ပွဲကရှမ်းပြည်မြောက်ပိုင်းကိုကဲ့ရဲ့လောက်ကိုင်းမြို့ကြီးနဲ့ကြားပြည်နယ်မြို့တော်လွိုက်ကော်ဝိုင်းပတ်တိုက်ပွဲတွေနဲ့ကွာလာကိုလည်းဥခိုင်မြတ်ကျော်က
ဟိုကလောက်ကိုင်းကတော့ဦးဒီစိတ်ဆိုးစိတ်ကောင်းစင်းနဲ့သူတို့ကြားထဲမှာနားလည်မှုရသွားတဲ့အတွက်အဲ့ဒီမှာတော့တိုက်ပွဲတွေဘာတွေဖြစ်တာတော့မရှိတော့ဘူးပေါ့လိုက်ကိုရောဘာလို့မလဲဒီလိုက်ကိုမျိုးကိုရဖို့အတွက်တိတ်ခင်းနေတာတွေရှိတာပေါ့နော်ဒါပေမဲ့ဒီဖက်မှာမတူတာကတော့ရခိုင်ပြည်နယ်တစ်ခုလုံးကတော့အေကသိမ်းသွားနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့စစ်ပြည်မျိုးကိုသူတို့လည်းဆက်တိုက်မှာပေါ့သူတို့ကပြီးရင်ကြောက်ဖြူမျိုးတို့တိုက်မယ်သူတို့ကအန်တို့ကိုတိုက်မှာပေါ့ပြီးတောင်ပိုင်းမှာဆိုရင်လည်းတိုင်ရင်စင်းရင်းပဲရှိတော့တယ်တောင်ပိုင်းမှာဆိုရင်လည်းဒီအန်တို့ကြောက်ဖြူတို့ခွာရည်တန်တို့ရည်တောင်ကောက်ရည်ပေါ့အဲ့တော့အင်အားကတိုက်မရှိတော့ဘူ
းအခုလိုအချိန်တွေမှာစစ်ကောင်စီဘက်ကတံပြန်လာပုံကိုလည်းဥခိုင်မြတ်ကျော်က
တံပြန်တော်လန်ရေးပေါ့ဗျာအဲ့ဒီလိုကုမ္ပဏီမျိုးတွေလုတာရှိတာပေါ့ထင်အောင်ထင်မှားဖြစ်တာလုတာတွေရှိတာပေါ့အဓိကဥမာစစ်တွေမျိုးထင်းမှာနေပြီးတော့အင်ဘာလာကိုလက်နက်ကြီးနဲ့ပစ်တယ်လူ9ယောက်တည်တယ်6ယောက်လောက်ဒဏ်ရတယ်ပြီးရင်နောက်စစ်တွေမျိုးမဈေးကြီးကိုလက်နက်ကြီးကြီးကြတဲ့အတွက်20ယောက်လောက်တည်တယ်ပြီးရင်လူပေါင်း30ကျော်40ယောက်ဒဏ်ရတာပေါ့နော်အခုတခါဒီမှာဒီပါတလိတ်မှာရှိတဲ့အဲ့ဒီစာသင်ကျောင်းဆောင်မွေးဖြစ်တဲ့နေရာကိုပစ်ခတ်တာတွေလည်းရှိတာပေါ့အဲ့ဒီတော့ကျွန်တော်တို့ဒေသခံလူထုတွေကိုမေ့ကြည့်တဲ့အခါဒါတွေအလုံးကစစ်ကောင်စီကလုပ်တယ်ဆိုပြီးတော့အမြင်မျိုးရှိကြတာပေါ့ဘာလို့ဆိုတော့အေကဒီလိုလုပ်စရာအကြောင်းမရှိသလိုဒီလောက်ထိလက်နာကြည့်တဲ့သူတို့မှမရှိဘူးဆိုပြီးတော့အဲ့ဒါလိုဒေသခံတွေသုံးသပ်ချက်တွေတော့ရှိတာပေါ့သူတို့ကိုယ်တိုင်ကလည်းကြေလာတဲ့လမ်းကြောင်းကိုလည်းသူတို့မြင်တယ်လို့ပြောပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
စစ်တွေမျိုးမာစီကိစ္စနဲ့ပတ်သက်ပြီးတအနေနဲ့ကဒါစစ်တွေမျိုးရဲနဲ့စစ်တွေမျိုးဝင်းကျင်မှာဒါတက်တည်ရှိနေရတယ်တွေ့ရမှာဖြစ်တယ်ဒီနေရာတွေမှာလုံခြုံရေးယူပေးထားတယ်တွေ့ရမှာဖြစ်တယ်လက်နက်ကြီးပစ်ခတ်မှုသည်အေအာနေပြောကြဒါအဝေးကနေပြီးပစ်ခတ်နေရမျိုးရှိတယ်။ရန်တမ်းပစ်ခတ်နေတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့မျိုးနဲ့မျိုးလုံးညုံရေးယူပေးထားတဲ့တပ်မတော်အနေနဲ့ကကျွန်တော်တို့လုံညုံရေးယူပေးထားတဲ့နေရာတွေကိုပြန်လည်ပစ်ခတ်စရာအကြောင်းမရှိဘူး။အဝေးကနေအေအာပစ်ခတ်ပြီးဒါဒီတက်ကနေပြက်ခတ်တရားလုံးကြံဖန်သီးတာဖြစ်တယ်
တကယ်တော့ဒီလ29ရက်စစ်ကောင်စီတပ်မတော်နေမတိုင်ခင်နဲ့ရခိုင်တပ်တော်ထူထောင်တဲ့နေ့ AP 30မတိုင်ခင်ဒီမှာကရှမ်းပြောင်စစ်စင်မှာလို့တရုတ်နယ်စပ်နဲ့မနီးပဲတရုတ်အနေနဲ့ဖိအားပေးနိုင်မှုနဲတာကြောင့်ဒီမတိုင်ခင်ရသလောက်သိမ့်မဲ့ပြန်တိုက်မဲ့ဒီတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင
်ဦးဝင်းမင်းမင်းမြတ်တက်ဆက်ခဲ့တာပါဗျာအခုတော့ KNP နယ်ဘက်ကြည့်အောင်ပါကွန်ကရစ်မြို့နယ်တောင်ပိုင်းကကြိုက်တုံစကောင်စီကုန်းစခန်းကိုကရင်မျိုးသားလူမျိုးရေးတက်မတော် KNL နဲ့ပြည်သူ့ကာကွယ်တပ် PDF ပူးပေါင်းတပ်တွေကမလ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကဗျူဟာမှုပါဝင်စုစုပေါင်း66ဦးလက်နက်ချခဲ့တယ်လို့ဆိုပါတယ်ဒီသတင်းကိုမအေးမောင်ကပေးပို့ထားပါတယ်ညာ
KNU ကရင်မျိုးသားစီယုံဒူပလာယာခရိုင်တက်မ6ထိချုပ်နယ်မြေကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးတလကြော်ကြာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ14ရက်နေ့ကတော့ကြိုက်တုံစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဒါဖေဖော်ဝါရီလကလေးကကျွန်တော်ထိုးစစ်ဆင်တဲ့ကြိုက်တုံဒီဝါကုန်းကိုပေါ့နော်ဖေဖော်ဝါရီလကလေးကထိုးစစ်ဆင်လာတာအခုကျွန်တော်မတ်လ14ရက်နေ့ညနေ4:30လောက်မှာပါဒီအလုံးစုံတင်းသိမ်းပိုက်ရတာပေါ့သိမ်းပိုက်ရတဲ့ထဲမှာယူဟာမူပါဝင်အရာရှိ7ယောက်
အော်လည်းနဲ့ချပဲအားလုံးစုစုပေါင်းအယူယူရေဘောအပေါင်းအားလုံးစုစုပေါင်းဆက်ဆက်ချောက်ရောက်နေလည်းနဲ့ခေရန်အများကြီးပေါ့နော်အဲ့ဒါတို့တကြိမ်နဲ့တင်းကြီးရရှိနေတာဖြစ်တယ်တလားကျော်ကြာတဲ့အထိရိတ်ခါတွေဖြတ်တောက်ပြီးပိတ်ဆို့ထားတဲ့အတွက်အဲ့ဒီစခန်းမှာစားနပ်ရိတ်ခါတွေလည်းပြက်လက်နေပြီးတောက်ရည်ကအစအခက်ခဲတွေရှိနေလို့ဆိုပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေပြစ်ကူခဲ့ပေမဲ
ပြောပါတယ်အခုဆိုရင်ဖမ်းမိသူစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုစစ်တုံးဘက်ဥပဒေအရထိမ့်သိမ်းထားတယ်လို့လည်းပြောပါတယ်ဟုတ်ကဲ့တလားကျော်လောက်ကျွန်တော်တို့ဒီစကမ်းကိုဝိုင်းဝန်းပေးဆိုထားတယ်ရေးချပြတ်တောက်တာပေါ့နော်အဲအရေးမှာသူတို့ကကျွန်တော်ဒုစစ်စင်တက်တင်းနေချိန်မှာအမှန်တူကောင်းပြီးတော့လည်းချဆက်ထားကြရအောင်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဆက်တော့ဘဝဥပဒေအရ
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကြိုက်တုံဘျူဟာကုန်းစခန်းသိမ်းတိုက်ပွဲအတွင်းကရရှိခဲ့တာကတော့တရနစင်မမအမြောက်တေပါဝင်လက်နက်ပေါင်း100ကျော်၊ကြည်စံနေကုန်းသိန်း400မိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရတယ်။အခုဆိုရင်ကရင်ပြည်နယ်မြောက်ဦးခရိုင်တွင်းကသင်္ကန်းညီနောင်ရဲစခန်း
ခမရ၃၅နဲ့ဖလူစခန်းတွေကိုစစ်ကောင်စီကစုတ်ခွာပေးခဲ့ရပြီးအခုလည်းဆယ်စုနှစ်နဲ့ချီပြီးတက်ဆွဲထားတဲ့တိုက်တုံစခန်းကိုလက်လွတ်ခဲ့ရပြီးအလံကျူထောင်ပြီးလက်နက်ချအညံ့ခံခဲ့ကြတာလည်းဖြစ်ပါလိမ့်ရှင်။မအေးမှာသတင်းပေးပို့ကြပါဗျာအခုဆက်လက်ပြီးကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ရအောင်ပါဗျာအခုကြော်စံသားကမ ောက်ဖက်ချမ်းရဲ့တူတက်ပြောင်းလဲလာတဲ့အခြေအနေနဲ့အမီအိန္ဒိယနိုင်ငံလိုက်လံဆောင်ရွက်နေရလားတခါသုံးနှစ်တာမြန်မာအနာသိမှုနဲ့ဒေါ်လာရေးလှူရှာမှုဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်အဲ့ဒီကမှပထမဆုံးပြောပြလိုတာကတော့ What the general hears might not be what the world means မြန်မာစစ်ဘုတ်တွေနားလဲသဘောပေါက်နေတာကဘာကဆိုလို့ရင်ဖြစ်ချင်မှဖြစ်မယ်ဆိုတဲ့ကောင်းစဉ်နဲ့ Andrew said the သုံးသပ်ချက်ဖြစ်ပါတယ် newstout.com မှာထုတ်လို့ပြောပြမှာပါခင်ဗျ။ချင်းမြင်ယူဆခြင်းနဲ့မူဝါဒချမှတ်ခြင်းဟာကွာဟမှုတွေရှိတာကိုသမိုင်းမှာတွေ့ခဲ့ရပြီးဆိုပြီးအမေရိကန်ပြည်ထောင်စုမှာ Ronald Reagan စမ်ဒပ်စီပီဂါဇာဆိုဗီယက်ပြည်ထောင်စုအစိုးရဘက်ကအခြေအနေအသိတင်းမာနေပြီး1962ကျူဘာဒုံးမြန်အရေးခင်းလို့ဖြစ်လာတော့မယ်ဆိုတဲ့အထိယူဆပြီးတော့ပြင်ဆင်မှုတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းဖော်ပြပါရစေ။အထူးသဖြင့်နိုင်ငံရေးအရာပွင့်လင်းမှုမရှိပဲတဖန်သာယူဆထားရှိတဲ့အစိုးရမျိုးဟာဒီလိုလွယ်မှားစွာအတိတ်ပဲကောက်ပြီးမလိုလားတဲ့ပြင်ဆင်မှုတွေကိုလွတ်လပ်ရှိတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာ1988ဥညမှုကြီးကိုနှိမ်နှင်းပြီးနဝတစွာတက်လာတော့နိုင်ငံတော်ကပြင်းပြင်းထန်ထန်ပြောဆိုချက်ချတယ်ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့မှုတွေလို့ပို့ဆုံးချက်ချတယ်ကမ္ဘာလက်ခီးတွေမြန်မာနိုင်ငံကိုမသွားဖို့တားမြစ်တဲ့စရာတွေလွတ်ခဲ့ကြပြီမဲ့စနေတိုင်းခိုင်သူတွေဘက်ကတိတိယောက်ယောက်ကူညီလာလက်နဲ့အင်အားပံ့ပိုးတာဘာမှမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီလိုကြီးကြီးကျယ်ကျယ်ဆန့်ကျင်ပြခဲ့လေတော့စစ်အစိုးရသူတို့ကိုတကယ်တိုက်လာတော့မယ်လို့ထင်ခဲ့ကြတယ်။အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ဖို့ပြင်ဆင်ခဲ့ကြတယ်။ဒီလိုနဲ့2008ကျတော့အေယာဝတီမြို့အကျုံးပေါ်မှာနာဂေးဆိုင်ကလုန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအဆက်မတန်များပြားပြီးလူပေါင်း34,000လောက်ထိဆုံးရတော့နိုင်ငံတော်ဆေးဝါးစနစ်ရိတ်ခါနေဇီယာအဘူကာဆာရီကူနီထောက်ပံ့ဖို့လုပ်တာဆင်းဆွာကလက်မခံတော့ဘူးအခုပြည်စည်းတွေတင်ဆောင်လာတဲ့ဆိုရက်အမေရိကန်လင်းဒင်းဗင်ဘောအပါဝင်ဖင်ဘောတွေကိုညှဉ်းဆန်ပြီးမြန်မာနိုင်ငံကိုကျူးကျော်ဖို့သူတို့အစိုးရကိုဖြုတ်ချဖို့လုပ်တာပဲဆိုပြီးလွှဲမှားစွာယူဆသွားခဲ့တယ်ဒီပေါ်နိုင်ငံတကာမီဒီယာတွေနဲ့ကမ္ဘာကောင်ဆောင်တွေရဲ့တုံ့ပြန်ပြောဆိုချက်ကလည်းပဲစစ်တပ်ကိုပူလို့တောင်မှကြောက်စိတ်ဝင်စေခဲ့တယ် responsibility to protect အကောက်ဝဲပေးဖို့တောင်းဆိုရဲဆိုပြီးလှုပ်လာကြတယ်အစိုးရသဘောမတူပေမဲ့ဝင်ရောက်ဆွဲဖက်ခွင့်ရှိရဲဘာညာလုပ်တဲ့သူစင်ကဩစတြေးလျဝန်ကြီးချုပ်ကေဗင်ရတ်ကဆိုရင် best doors down တကောက်ကိုရိုက်ချုပ်ပြမယ်ဆိုပြီးတော့ပြောခဲ့လေတော့ Time Magazine ကဒါဟာကျူးကျော်တာပဲဖြစ်တယ်လို့တော့မှဝေဖန်နေတာခဲ့တယ်လို့ကိုကဖော်ပြပါတယ်ကစကောင်စီဘက်ကအချက်ပြမှုတွေဟာလည်းပဲမြန်မာအရေးကိုအစဉ်တစိုက်စုံကြည့်သူတွေတောင်းနားလည်ရပုခက်သေးတယ်လို့ဆောင်းပါးရှင်ကဆိုပြပါတယ်
နိုင်ငံအောင်ဆောင်တွေဘယ်လိုစဉ်းစားပြီးဘယ်လိုရွေးချယ်ချမှတ်တယ်ဆိုတာနားလည်ဖို့မဟာဗျူဟာအကျက်ခတ်တွေမူဝါဒဂျန်ဘီရဖိအီကြီးတယ်လို့
အမှန်မြတ်အခန့်ကဏ္ဍဘယ်လိုလဲဆိုတာကိုမြင်တာစစ်တပ်ရဲ့အနာဂတ်မိနာရီကိုပြအောင်အထူပိုလ်စိတ်ရည်ကြီးတယ်မပြဇနာအတွက်ရေရှည်ပြည်လည်မှုကိုတော့မြန်မာပြည်သူတွေသာရှာဖွေနိုင်မှာဖြစ်တယ်နိုင်ငံတကာအဆိုင်ဝိုင်းအနေနဲ့လက်ရှိမြန်မာနိုင်ငံကိုဘယ်လိုအခုကြီးပြင်းစင်တယ်ဆိုတာကြေကြေပြန့်ပြန့်ရှုမြင်စဉ်းစားရမှာဖြစ်တယ်လက်ရှိမြန်မာပြည်ပခန့်မှာနှစ်ဖက်စလုံးဟာတင် ာပြည်သူလူထုဟာလည်းပဲစာနာမှုအကူအညီတွေကိုနိုင်ငံတကာနဲ့တန်းတူရရှိထိုက်တယ်လို့ဆောင်းပါခြင်းအန်ဒရူးဆယ်ကသံသတ်ထားပါခင်ဗျ။ရုဆယ်လဘီ is India finally waking up to a new reality in Western Myanmar? ဝီဂျီအများအပြားရင်းနှီးမြှုပ်နှံထားတဲ့ပြည်တံပဲဆုံးသေဘူးဆောင်ရေးစီမံကိန်းရဲ့တုတ်တက်မှုကိုသုံးသပ်ဖို့သွားခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းမှာကြံနေသေးတဲ့ပလောမီဇိုရန်လမ်းပိုင်းဟာမြန်မာနိုင်ငံမှာ2021စစ်တပ်အနာသိမ်းပြီးခြင်းကစားလို့လုံးဝရပ်ဆိုင်သွားခဲ့တာဖြစ်ပါတယ်။ဆိုတော့အခုလိုဆက်ဆက်ပါပါသွားရောက်တွေ့ဆုံခဲ့တာဟာအိန္ဒိယရဲ့မြန်မာဆိုင်ရာမူဝါဒနဲ့ရှုပ်ထွေးနေတဲ့မြန်မာလူမျိုးစုနိုင်ငံရေးအခွင့်အရေး ethno political landscape မှာအိန္ဒိယအနေနဲ့ဘယ်လိုယက်တီဆောင်ရွက်သွားမလဲဆိုတာဆောင်းပါးရှင်ကသုံးသပ်ထားဖြစ်ပါတယ်။2017ဆန္ဒသိမ်းပြီးခဲ့ကအိန္ဒိယအစိုးရဟာစစ်ကောင်စီနဲ့ပဲတေဝန်ဆက်ဆံပြီး NUG ပါဝင်တခြားဘက်နဲ့တိုက်စစ်ချင်းတွဲမှုတွေဆီကရတယ်မပေါ်ခဲ့ပါဘူးတဲ့။အခုလိုဗဟိုဆွဲသဘောတူညီအရအေကိုဇေဖနန်တို့ရောက်ပြစ်ဆုံးခဲ့မှုဟာအိန္ဒိယရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့လည်းရွေးလာတာဖြစ်ကောင်းဖြစ်မယ်။အိန္ဒိယရဲ့နိုင်ငံရေးလုံခြုံရေးအသိုင်းအဝိုင်းတွေအကြမ်းမှာမြန်မာစစ်ကောင်စီအရင်းနှီးလာနေပြီဆိုတာကိုအစိမ့်မှပြုလာကြတဲ့သဘောအထူးသဖြင့်ဆံမြောက်ထူးစစ်ဆင်ရွက်ရင်ကဆက်ပြီးတော့မြန်မာပြည်အနောက်ဘက်ခြမ်းမှာလည်းပဲအေဟိုင်းတက်တော်နဲ့ CNF အပါဝင်ချင်းလက်နက်ကိုင်အင်အားစုတွေဟာနေမြေစုမှုပုံမရရှိလာတဲ့သဘောကိုလက်ခံလာတာဖြစ်တယ်လို့ဆိုရတယ်မီဇိုရန်ပြည်နယ်ဟာမြန်မာဘက်ကလာတဲ့ချင်းဒုက္ခသည်တွေကိုစောင့်နှိုင်းချီပြီးကြိုဆိုလက်ခံထားပေမဲ့ဒီထက်ပိုပြီးရေအတွက်များပြားလာမှစီးပွားရေးဝန်ထုပ်ဝန်မိုးဖြစ်လာမှအကြမ်းဖက်တိုက်ခိုက်မှုတွေသူတို့ဘက်ကူးဆက်လာမှာကိုစိုးရိမ်နေတယ်လို့ဆိုပါတယ်။လက်ရှိမှာအေအေဟာဘလဝအထိသိမ်းချနိုင်တဲ့ဒီကိစ္စမှာအေအေနဲ့ချင်းတို့အကြားမပြေမလည်ဖြစ်နိုင်တဲ့ကလဒန်ဘက်ဆုံစီမံကိန်းရောက်ဘလဝဟာနောက်တစ်ချိန်မှာအခွန်ဝေးအများပြားရှိနေတဲ့ဒေသတို့ကလည်းဖြစ်လာတဲ့အတွက်ဒါဖြစ်လို့ငါဘူမိုလိုဂျီနေရဟန်တူရဲဒီပြဿနာအိန္ဒိယအတွက်အရေးကြီးတယ် CNF about the CDF လို့ခေါ်တဲ့ Chin Defense Forces နဲ့တရားဖက်နိုင်ငံရေးအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံဖို့လိုအပ်တယ်ဒီနှစ်ဖက်ကြားစင်တမန်ကင်းအရာဂျာဝန်ပြီးအိန္ဒိယနဲ့ဆွေးနွေးတင်တယ်ဒီလိုဆွေးနွေးပြီးရင်အဖြစ်အိန္ဒိယနိုင်ငံရဲ့ကျူးစီးပွားသမဂ္ဂနေဇာတိဆက်ဝါဒေသခံပြည်သူတွေအတွက်လည်းပဲကျူးဖြစ်ထွန်းစေလိမ့်မယ်တချိန်ထဲမှာပဲစစ်ကောင်စီခေလွန်မြန်မာနိုင်ငံအပေါ်ဘယ်လိုအနေအထားနဲ့ရပ်ပြီးသွားမလဲဆိုတာကိုလည်း NUG နဲ့တေဝင်းဆွေးနွေးဖို့လိုအပ်ပြီးလို့ဆမစင်ကသုံးသပ်တင်ပြထားပါခင်ဗျာ။ခုနောက်ဆုံးအနေနဲ့ကတော့ 3 years of two and civil war သုံးနှစ်တာအနာသိမှုနဲ့မြန်မာပြည်တွင်းစစ်ဆွဲကောင်းစီနဲ့ On Prakash Dasi ဒါထားတဲ့သုံးသပ်ချက်ဖြစ်ပါတယ် eurasiareview.com ကထုတ်လို့ပြောပြမှာပါခင်ဗျာ။တော်လံဘုံမှုရဲ့ရောင်စစ်တပ်ဟာလုံးစွာအပြော့နေပြီဖြစ်တယ်။တစ်ဖက်မှာတိုင်းရင်းသားအင်အားစုတွေနဲ့ PDF တွေအကြမှာလဲအနာဂတ်မြန်မာကျန်တဲ့ပတ်သက်ပြီးကောလံမှုတွေရှိနေစေ။အနာခွေရင်းနဲ့သဘောတရားရဲ့ယက်တီမှုတွေညှိနှိုင်းရောက်မှဖြစ်တယ်။ဒါပေမဲ့ဒီမိုကရေစီလိုလားတဲ့ NLD ဘက်တော်သားတွေနဲ့တိုင်းရင်းသားအင်အားစုတွေအချို့က NUCC ရဲ့အစ် Federal Democracy Charter ကိုရေးဆွဲထားနိုင်ကြတာကတော့အပြုသဘောဆောင်တဲ့ခြေလှမ်းတရားဖြစ်တယ်။ ဆီလျာနဲ့လနကဘဒီပခါရီမကြကြီးပြည်လဲတော့မယ်ဆိုရဲအလားလာတော့သိမရှိသေးဘူး2024နိစမှာပဲစကောင်းစီအကြီးကရအေးဝချင်းနေတူချက်ခဲ့တယ်တည်ငြိမ်မှုရရှိအောင်နိလမျိုးစုံနဲ့လှုပ်ဆောင်သွားမယ်လို့ပြောတယ်တိုင်းဒါအင်အားစုတွေအနေနဲ့နိုင်ငံရေးရအဖြစ်ရှာဖို့လည်းပြောထားတယ်အန်ဂျီကတော့ဒါရီဟာစစ်ကောင်စီအနေနဲ့ကြောက်နေပြီဆိုတာပြသတယ်ဒါကြောင့်ခရစ်ပေါ့ချန်နယ်ဖြစ်တယ်ဒီညမှာစစ်တပ်အနေနဲ့နိုင်ငံရေးမှာလုံးဝမပါဝင်တော့ပါဘူးလို့အမခံပဲဆိုရင်စစ်မှန်တဲ့ဆွေးနွေးညှိနှိုင်းမှုရရှိနိုင်တယ်လို့ယူဆတာလည်းဖြစ်တယ်လို့ဆမားရှင်ကဖော်ပြထားပါတယ်အန်ဂျီနဲ့တိုင်းဒါအင်အားစုတွေတချို့ကစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်နိုင်ငံထူထောင်ဖို့ပြောနေပေမဲ့ပြည်ပခအနအနာခွေရေးပြည်လဲမဲလို့စဉ်းချသည်အလုံးကိုချုံပြောရရင်တော့စီကောင်စီဟာဆုံးရှုံးနေမြေတွေကိုပြန်ရနိုင်ခြင်းမရှိတော့ဘူးလူကြီးပြာကြီးတွေနဲ့အဆက်အသွယ်လမ်းကြောင်းလောက်ကိုချင်းသိမ့်နိုင်ဖို့ဆန်စစ်အနေနဲ့အထုနေရပြီဖြစ်တယ်မြို့ပြတွေအထိတိုက်ပွဲတွေကျပြန့်လာနိုင်ခြင်းရှိတယ်စစ်စစ်ညံ့ကြဖို့နိုင်ငံတကာကဖိအားပေးပေမဲ့တခါမဲ့အရေးအယံသိမတွေ့ရဘူးနိုင်ငံတကာဖိအားဟာလည်းပဲပြင်းထန်ထိရောက်မှုမရှိဘူးဘာပဲပြောပြောအရေးကြီးတာကတော့ဒီခုကတွန်းလာရေးအင်အားစုတွေဘက်ကပြောနေတဲ့အတိုင်းဖက်ဒရယ်ဒီမိုကရေစီတရားရေးဟာမြန်မာနိုင်ငံရှိအနာဂတ်အတွက်နိုင်ငံရေးလမ်းခင်းတာပြီးဖြစ်တယ်ဆိုတာပဲဖြစ်တယ်လို့ဆမစင်ကသုံးသပ်ထားပါခင်ဗျာ
ခုတစ်ပတ်တော့အထောက်အပံ့ဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်နှောက်လိုက်ကြပါစေအားလုံးအကျေးဇူးတင်ပါတယ
်ဖြိုအမေရိကန်တဲ့ရဲ့ဒရင်းမှန်ဒရင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ကိုချိန်ဆက်ရရပါရှင်
။ VOA စနေနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်မှာပထမဆုံးအနေနဲ့မျိုးသမီးကဏ္ဍမှာတော့ပဋိပက္ခဒေတာကလေးငယ်တွေပညာသင်ခွင့်ရရေးကြိုးပမ်းနေသူမျိုးသမီးတူအချောင်းကိုကြည့်အောင်ပါ။နေဆက်အခြေစိုက်ဆယ်တော်ရိုလူငယ်ဖွံ့ဖြိုးရေးတနံဦးဆောင်တာဝန်ခံတူဖြစ်တဲ့မတ်ဖြူလေးကိုမတ်ခင်ဖြူထွေးကမေးမြန်းတင်ဆက်ထားပါတယ်ဗျာ။
ချူလေးဗီဝေကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။တွေ့ရတာလည်းအင်မတန်ဝမ်းသာပါပဲ။ဆိုတော့မတ်ဖြူလေးရဲ့စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်အဲဒီအင်တာဗျူးလည်းလုပ်ဖြစ်တာပေါ့လေ။ဆိုတော့ကျွန်မအရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အာနာသိမ့်မှုနောက်ပိုင်းမှာ IDB ဒုက္ခသည်စခန်းမှာနေခဲ့ရတယ်ဆိုတာလည်းသိရတယ်လေ။အဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖျက်ဆီးခဲ့ရတဲ့အခြေအနေနည်းနည်းတော့အဲ့ဒါပြောပြပါလား
။ကျွန်မကတော့အရင်ကတော့ဒီဘက်ကောင်မနေရပါဘောနော်။ပြီးကြရင်ကိုအိမ်နဲ့အစီပဲနေရတယ်ဒီလိုမျိုးတာမန်ဟိုဝန်ထမ်းမှာပဲဘောနော်။ဟုတ်တယ်။ပြီးကြလို့ရှင်ဒီဘက်အာနာသိမ့်ပြီးတော့ကျွန်မဒီ camp တွေရောက်လာတယ်။ရောက်လာတဲ့အချိန်မှာတော့ကျွန်မအတွက်ကတော့အရင်အားလုံးကအစ်စ်ပဲ။ဟိုမနေခင်းထိုင်ဖူးတဲ့စခန်းထဲမှာဒီလိုမျိုးကျွန်တော်အရင်အဆင်မပြေဘူးတာရီတမီးတွေကြောင်းတက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူးကိုဗစ်တည်းနည်းနည်းကျန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တော်တော်အဆင်မပြေဘဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်ဒါပေမဲ့တော့လည်းဟိုကျွန်မထက်ဆိုင်ရင်ကျွန်မထက်အများကြီးစိုးနေတဲ့လူတွေအများကြီးရှိကြရပဲလားဆိုတဲ့ဟောင်းကျွန်မအဲ့ဒါနဲ့ပဲကျွန်မဟိုစာဒီဟောင်းပဲချက်တန်းလာတာပေါ့နော်အဲ့ဒီမှာတော့ကျွန်မအတွက်တော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုစိတ်တက်ကြတယ်အခုကျွန်မတို့ပဲအမျိုးသမီးစစ်ဆောင်နေရတဲ့အမျိုးသမီးမျိုးသူဆိုညီကြည့်လိုက်ပါကျွန်မလူမျိုးပဲစိတ်သက်တန်းတူပဲကြာနေကြတယ်စိတ်သက်တွေစိတ်တန်ရည်အများကြီးရကြတယ်ဆိုတော့ကျွန်မယုံပါတယ်ချက်အဲ့
တော့အခုအဲ့ဒီ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲ
တနေ့ကျော်ကျော်နေခဲ့ရှင
်တနေ့ကျော်ကျော်နေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဘာတွေတွေ့ခဲ့ရလဲ
အဲ့တတော်များများကစစချင်းဆိုရင်ကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းဒီကလေးအတွက်ထိုင်ခင်းအေးစင်မပြူတာပြီးကြလို့ရှင်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြကြလို့ရှင်တချို့တွေဆိုလို့ရှင်ကျောင်းအဲ့ဒီ IDB ထဲမှာဖွင့်ထားတဲ့ကျောင်းတွေကိုခွင့်ချိန်ကိုနောက်ကျပြီးမှရောက်လာတဲ့လူတွေဆိုလို့ရှင်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရဘဲနဲ့အဲ့လိုမျိုးနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျွန်မကလေးကိုယ်တိုင်နိုင်ကလည်းကျွန်မလည်းအမိဖြစ်တဲ့ကလေးတွေဆိုလို့ရှင်လည်းအဲ့လိုမျိုးပဲပညာကိုသင်စီခြင်းနဲ့အဲ့ဒါကြောင့်မလို့ဒီဘက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်ဒီဘက်မှာလာတယ်အဲ့ဒီမှာလည်းအများကြီးတွေ့ရတယ်ခုနကပြောတဲ့ကလေးတွေမတင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်နောက်တော့ကျွန်မကိုယ်တိုင်နိုင်လည်းအခုဒီကျောင်းမှာဆိုလို့ရှင်လည်းထက်တန်းနေပဲကျွန်မ ကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြောင့်ကျွန်တော်တို့မကြည့်ပေးနိုင်တဲ့အဲ့ပညာသင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာစိတ်မကောင်းဘူးအဲ့အရာကြောင့်ကျွန်တော်ဒီကံမထင်တော့ပေါင်းလာတာပါဆက်
တကယ်တမ်းကျတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိပဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမှကိုကိုယ်တိုင်လည်းဥပိ္ပအိမ်ပြထွက်ပြေးရရင်နဲ့မှဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကို့ဘာရဆိတ်ဆော်ပြီးတော့မှဒီလိုအခြေဒီဒီကဏ္ဍတွေကိုရောက်လာခဲ့တာလဲ
အခုနကျမပြောသူမျိုးပဲကလေးတွေကိုပညာသင်ယူချင်တာမှအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ကလေးတွေကိုကျမကဟိုဘယ်လိုမျိုးတောင်းတမများနေကူညီနိုင်မလဲပေါ့နော်အဲ့ဟာနေနေပတ်သက်ပြီးတော့ဟိုစာတက်နိုင်တလောက်ပေါ့ကိုဖန်နေတော့လုံနိုင်နေဟာဘာလီလေးရှိလေဆိုတဲ့ဟာလေကျမတို့ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျမလည်းဒီဖက်ဒီမှာပါလာတာပါရှင်ဆို
တော့အာနာသိမှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမှအဖြူလေးဆိုရင်တော့ဒါကရင်ဒီဒေသအနေလာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘလို့အပြောင်းလဲတွေဖြစ်သွားလဲအာနာသိမှုနောက်ပိုင်းမှာ
အာနာသိမှုနောက်ပိုင်းမှာဆိုလို့ရှိရင်အမတီးတဲ့အချိန်မှာဒီကျမတို့ green ပြီးဒီအဲ့စားတပီးနေလုံးမှာဆိုလို့ရှိရင်ဒီပြီးလုံးမှာပေါ့နော်အမဆိုလို့ရှိရင် record တနေရာတော့ပဲစာတင်နိုင်တာနိကျန်တဲ့နေရာလေးအကုန်လုံးကပြန့်ကျင်းပြီးတော့တင်နေမတင်နိုင်ကြဘူးအမဒီကြောင့်လို့ရှိရင်ဒီတင်နေတဲ့ဟိုခန့်လေးတွေလည်းရှိတယ်အမကိုတူကိုထားတင်နေရလဲမလုံချုံဘူးအမမနုံချုံနေစင်းနဲ့အများကကျမတို့လည်းလင်းနေလာတယ်ဒါမှမဟုတ်လက်နဲ့ကြီးနေလာတယ်အများဆုံးကအဲ့ဒီကဟာသူတို့တွေကိုရင်ဆိုင်နေရတာမှကိုထုကိုထနေပဲဆိုတော့လုံအောင်အစီအမပြေပြီးခဲ့တဲ့ပြီးခဲ့တဲ့ကောင်ကျမဒီခန့်ပြင်းမှနေတော့လေအဲ့မှာစာတင်ကျောင်းကြီးရှိတယ်အဲ့မှာတော့ဆိုလို့ရှိရင်ပြီးခဲ့တဲ့တော်ပဲအဲ့မှာကျောင်းစာတင်ကျောင်းမှာကျမကအဲ့ကျောင်းကိုလက်နဲ့ကြီးကြရပါတယ်အခုဆိုရင်အဲ့ကလေးတွေကပညာသင်ဖို့ကမရှိတော့ဘူးပြောရမှာပေါ့နော်အကောင်တော့ဆိုတော့အနောက်ဖက်သူတို့တွေကဒီဒီနေဆက်ကနေပြီးတော့သူတို့ပြင်ပြန်ပြီးတော့ကျောင်းပြန်တက်မယ်ဆိုရင်အမောင်ပြန်တင်ဖို့အလားလာဘယ်လောက်ထိတည်ချလဲဆိုတော့လေကျွန်မမသိနိုင်ကျွန်မကလည်းအဲ့ဒီကလေးတွေကိုအကုန်လုံးကိုလည်းကျွန်မဒီခေါ်နေဖို့ရအောင်လေကျွန်မအတွက်ကတော့ဟိုအကြီးမားဆုံးစိန်ခေါ်မှုပဲပေါ့နော်ပညာရေးကတော့ဟိုတော်တော်ကြီးကိုစူးဝါးဝါးပါပဲထင်ပါတယ်ဟုတ
်ဥမာဒီလူကြီးနဲ့တွေ့မယ်ဆိုလို့ရှိရင်ကလေးငယ်တွေဘယ်လောက်ညများကဒီဒီကရင်နီပြည်ထဲမှာပေါ့နော်ကျွန်မဟိုစာမတင်နိုင်တဲ့အရွယ်ကြီးဘလောက်များများဖြစ်သွားတယ်လို့ပြောလို့ရမလဲခမန်းချေပေါ့
ခမန်းချေဆိုတော့ကျွန်မခုနပြောလို့မိုက်ကောတင်နေရာတော့ပဲစာတင်ရတာအမပြီးရင်ဒီကိုတူကိုထားလောက်တဲ့နေရာကြီးဆိုလဲညာတော့အဖင်းကတော့ဒီအထက်တန်းကြီးညာမယ်ဒီအလေရန်တို့ခုနပြောတဲ့ဥစားမူလာနဲ့ဆင်လို့မူဂျူဆင်ကလေးတွေကတော့ဘာမတင်နိုင်ဘူးဆိုရင်တော့ဟိုခမန်းလို့တော့မရဘူးကျွန်မထင်တာတော့ထောင်းနဲ့တောင်းနဲ့တော့မကပါဘူးအမ
ကျွန်တော်ကိုကိုရဲကလည်းတကယ်တမ်းကျတော့ဒီစစ်ပီးတင်းရှောင်လာတဲ့သူတယောက်ဖြစ်တယ်အဲကိုမှလည်းမိသားစုနဲ့သားသမီးတွေနဲ့ဒီလိုပဲပြင်းလာရင်းနဲ့မှဒီလိုအခုဆိုလို့ရှိရင်ဒါဒါ21နေရာပေါ့လीเนาะ21နေရာမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေတဲ့ဆိုတဲ့ခါကျတော့လीဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့ခါမှာရောအခက်ခဲဘာတွေကြုံရတာရှိလဲကို့အတွက်တွေ့ကြုံပြပြပါဘူ
းဒီရောက်ချင်းတော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားမဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျွန်မတို့ကဘယ်လောက်လုံခြုံရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အခက်ခဲပေါ့နောက်တစ်ခုကကျွန်မဒီကလေးတွေကျွန်မလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျွန်မကလေးတွေလည်းရှိရပြီးကျွန်မအခုတီရှူဆောက်ဆောင်နေကလေးတွေဆိုရင်မိခင်တွေမပါလာကြဘူးဆိုတော့ကျမကနေပြီးတော့သူတို့အမိနေရာမှာလာအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်တော့ဒီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့အဲ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရေးတောက်ရေးနောက်ပြီးကြလို့ရှိရင်ရေတွေမရှိတာရေစင်းမျိုးကျမတို့နေရာနဲ့နေရာမလဲစင်းမျိုးရှိတာအဲ့ဒါတွေအတွက်လည်းတော်တော်လေးကိုကျမကိုယ်တိုင်ဒီအခက်အခဲတွေကိုအများကြီးဆိုင်ခဲ့အောင်ဒါပေမဲ့ကျမရဲ့အခက်အခဲဆိုတာဒီလိုမှခံကြံနေခဲ့တဲ့အမှုသမီးတွေတော့မစိုးပါဘူးရှင်
ကျတော့အခုအချိန်မှာเนาะအခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဆိုတော့လိုအပ်ဆုံးအရာတွေကလက်တော်တော်မှာဘာတွေဖြစ်မလဲဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ
်ကျတော့ဟိုဘန်နာရေးခက်ခဲပေါ့เนาะအဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျွန်မညီမကဟိုဘန်နာရေးခက်ခဲအဆင်ပြေမယ်ဆိုလို့ရှိရင်ကျွန်မကဒီခုဒီကြောင်စာရင်းနေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့မျိုးကျွန်မကိုဆက်တွေ့လာကြတဲ့အကြောင်းသက်ချင်လို့ပေါ့เนาะဒီကြောင် join ချင်လို့ဆိုအဲ့ဒါကျမတို့အနေနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်လို့ဒီနေရာကိုတကယ်မို့တရားဝင်နေထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပြီးမှပဲခေါ်လို့ရမှာလေအဲ့ဒါကြောင့်ကျမတို့အတွက်ကတော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီအတွက်ကြောင့်လို့အဲ့ဘန်ဒါကြီးခက်ခဲကြောင့်လို့ အဲ့ဒီအနေနိုင်နေနိုင်နဲ့ကျွန်မကသူတို့ငင်းနေရတဲ့အတွက်ကြောင့်မလဲကျွန်မတကယ်ကိုစိတ်မကောင်းဘူး။ရင်းနှင်းမှလည်းတကယ်ကိုခံစားရတယ်။ဘာမှမဆိုမီပြေးနိုင်တဲ့အတွက်လည်းကိုကိုကိုအင်းအဝင်နေပါလေ
။ဆိုတော့ဒီလိုအခက်အခဲရှိမယ်ဆိုတာလည်းအနေနဲ့များတော့ကိုလည်းစဉ်းစားမိခဲ့မယ်လို့တော့ချင်ပါတယ်။ဒါပေမဲ့အခက်အခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုတဲ့စိတ်ပေါ့နော်။ဘလို့ခံယူချက်ထားပြီးတော့ဒါတွေကြော်ဖြတ်နေလေ
။ကျွန်မကတော့နယ်ဆန်မန်ဒဲလာရဲ့တူရဲစကားလုံးပဲတုံချင်တယ်။တိုင်းပြည်တပြည်ကြီးကိုပြောင်းပြုတ်ပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျွန်မအဲ့ဒီစကားလုံးကိုတုံချင်တယ်။ဒီပညာရေးကဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်။အဲ့ဒီတိုင်းပြည်တပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါတိုင်းပြည်တပြည်ကိုအကြရေးအုပ်ချုပ်ခြင်းလို့ရှိရင်ပညာမသင်ခိုင်းတဲ့ဆိုတဲ့ဟာနေကျွန်မတို့တွေကအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့နေအဲ့ဒါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစေချင်တယ်အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းမာဝနော်စာကွန်လတီအက်ဂျူကေးရှင်းကြီးများလာရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုတစားတစားဖျက်ဆီးနေတယ်အခါကျတော့ကျွန်တော်တို့တွေကပညာရေးကိုသူတို့ကရန်တက်စီချင်တယ်ရန်တက်လို့ရှိရင်ခုနပြောလို့မျိုးသူတို့တွေက AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်တော်တို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်တော်တို့တွေကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကဲလို့များကျွန်တော်တို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်တော်ကနေပြီးတော့ပညာရေးအရင်နဲ့အရေးပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ရဲ့အရင်နဲ့နောက်ကျကြံတဲ့စနစ်ခုနကကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်တော်တို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျွန်တော်တို့ဘယ်နှစ်နှစ်ထပ်ကြအောင်မလဲဆိုတဲ့ဟာကိုပဲကျွန်မပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါအကြောင်းမလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျွန်တော်တို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစားစားလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကုညီပေးပြီးတော့လုပ်ပေးကြရင်တော့ကျွန်တော်တို့တွေ့တော့အများကြီးစဉ်းပြေနေတယ်ထင်တယ်။ဟု
တ်ကဲ့ပါ BB ကိုချင်ပေးတာကျေးဇူးများကြီးကျေးဇူးပါ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မ
။အခုတော့သုတ္တဆောင်တဲ့ American တစ်ခွင်အစီအစဉ်လှည့်ပါဗျာ။မကြခင်လပိုင်းတွေမှာဆိုရင် American နိုင်ငံကြီးဌာနကကြီးကြပ်တဲ့နှစ်စဉ် Diversity Visa DV အစီအစဉ်ကနေရွေးချယ်ခံသူနာမည်တွေကိုကြည့်ရှုစစ်ဆေးနိုင်တော့မှာပါ။green card ကစားမဲ့လို့လည်းသိကြတဲ့ဒီစီစဉ်ကိုရှောက်ထားနိုင်သူတွေတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်ဗျာအခုသတင်းပတ်သူတက်ဆုံးတဲ့ American တစ်ခွေအစီအစဉ်မှာတော့အနှစ်20ကာလအတွင်း DV အစီအစဉ်3ချိန်ရှောက်ထားပြီးမှရွေးချယ်ခံခဲ့ရတဲ့ Max Sinti ထုံးကသူ့အတွေ့အကြုံတွေကိုပြောပြပေးပါမယ်ဗျာကိုအောင်တက်ဆက်ထားပါတယ်ဗျာ
မြန်မာဝါ Sinti ရဲ့ဒါအခု Sinti က America ကိုgreen card ကန်ဆယ်မဲ့ပေါ့နော်ဟို DV program အစီအစဉ်နဲ့ရောက်လာတာဆိုတော့ဘယ်တော့ကရောက်လာလဲနောက်တစ်ခုကဒါအခုဆိုလို့ရှိရင် New York City မှာနေရဆိုတော့ New York ကိုဟိုလာကလေးက New York ကိုတန်းလာတာပဲလား
မင်္ဂလာပါကိုအောင်လေးမြန်မာကဟိုပေါ့ DV program နဲ့ America ကိုပြီးခဲ့တဲ့2023မေလကနေလို့ရောက်လာတယ်ဟိုပေါ့ America ကိုစရောက်တဲ့အချိန်ကလည်း New York မြို့ကိုပဲတန်းကျော်လာခဲ့တာရှင်
New York ကိုဘာကြောင့်ရွေးချယ်ပြီးတော့လာခဲ့တာလဲ
America ကိုလာမယ်ဆိုတဲ့အချိန်မှာပေါ့နော်ဘယ်မျိုးကိုသွားရင်ကောင်းလဲဆိုပြီးတော့မျိုးရင်းရွှေ့ရဲရွေးတဲ့ခါမှာ New York က public transportation လေကောင်းနေပေါ့နော်မြန်မာ community တွေလည်းရှိတယ်ဒီမှာလည်းဟိုအသည့်တွေရှိတယ်ပေါ့နော်အဲ့ဒါနဲ့ပဲ New York ကိုလာဖို့ရွှေ့လိုက်တာပေါ့ဟိုဘာဖြစ်လို့ဆိုမြန်မာကရောက်ခါစားဆိုတော့ဟိုကားပိုင်းမဝရသေးဘူးလေအဲ့လိုမျိုးဆိုတော့ဟိုသွားလာတာလွယ်မယ့်နေရာမျိုးပေါ့ဟိုရထား system တို့ဒီ bus system တို့နဲ့အဆင်ပြေတဲ့နေရာပေါ့နော်ရွှေ့လိုက်တာပ
ါ Green ကဒီ DV ရှောက်ဖို့ပေါ့လေဟိုဘယ်လိုစိတ်ကူးမိတာလဲ
ဘယ်လိုစိတ်ကူးမိတာလဲဆိုတော့ဒီဟိုပေါ့အခုဒီပို့သွားတယ်ပေါ့နော်ဒီတစ်ခေါက်မှာကကြာပေါ့2021 November လဆန်တော့ကဖြစ်နေအတော်ကနေပြီးဖုန်းဆက်တာဒီမှာDV program ကြီးရဲ့ form တင်လို့ရနေပြီးတဲ့အဲ့ဒါပေါ့နော်ပုံတော့ပိတ်ခံနေနေပြီးတော့တမီး DV တင်ပါလားဆိုပြီးတော့သူကဖုန်းဆက်ပြီးတော့ပြောတာအဲ့ဒီတော့မှ DV ထိုးဖို့ပြန်ပြီးတော့တတိယဒီပြန်မထိုးပြတာတော့ကြာပြီပေါ့နော်အဲ့ဒါနဲ့အဲ့ဒီမှာမှဟိုပေါ့2021အဲ့ဒီ May November လ9ရက်နေ့မှာ DV ကိုဟိုကိုယ့်အကူပေါ့နော်ဟိုစပြီးတော့တင်လို့တတိယဟာပေါ့နော်တတိယပြီးတော့အဲ့မှာဟိုကိုယ့်အကူတင်ချက်သွားတယ်အဲ့ဒီ DV မတင်ခင်မှာလည်း DV ဘယ်လိုတင်ရမလဲပေါ့ဆိုတော့ DV မထိုးတာပြန်ပြီဆိုတော့ဟို form ပြန်ဘယ်လိုတင်ရမလဲကိုယ့်အကူမတိတော့ဘူးပေါ့နော် အဲ့ဒီဒီထိုးရမယ်ဆိုတော့ဒါနေလိုက်ပြောလိမ့်လာတာပေါ့ဒီဘက်မလို့တင်ရမလဲလိုက်ကြည့်ရယ် information တွေ line ရှာတော့ Facebook ထဲမှာတော့တွေ့တော့အဲ့ဒီထဲမှာအဲ့ဒီဒီဘလို့တင်ရမယ်ဒီဒီပေါက်ဝါလို့ရှိရင်ဘာတွေလုပ်ရမယ်ပေါ့အဲ့ information တွေရေးထားလို့ရယ်အဲ့ group admin နဲ့ဒီ group member တွေကပေါ့နော်သူတို့ရဲ့အတူတူနေနောက်ပြီးတော့ဒီဘီနဲ့ပတ်သက်တဲ့အားလေးပြပြစုံစုံလေးရေးထားတော့ညီမအဲ့စာကြီး line ဖတ်တယ် line ဖတ်ပြီးတော့ကိုယ့်ကိုယ်ပဲအဲ့ဒီဒီဘီတင်လိုက်တာပေါက်ဝါလို့ရှိရယ်
ဟိုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟို DV ကိုဘယ်တော့နေကစပြီးတော့ DV အကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ် DV ကိုတည်ရလीတော်တော်ချာပြီအဲဟိုဟာပေါ့ဟို1994ဘူမင်မာလောက်တုန်းကထင်တယ်အဲ့တော့ညီမကလေးပဲရှိသေးတယ်TV မှာလေ international news မှာပေါ့နော်ဟို TV program စပြီးဟိုတကဘာလုံးကလူတွေလည်းဟို TV ထိုးနေပြီဆိုပြီးတော့အဲ့ဒါတည်င်းမှာစတွေ့ရစတွေ့တော့အဲ့မှာဟို TV ထိုးခြင်းလေဒါပေမဲ့အဲ့လိုကခလေးလေးရှိသေးတော့ TV ထိုးလို့မရသေးဘူးပေါ့နော်အဲ့မှာစပြီးတော့ TV ကိုတိတ်တာငါကြီးလာလို့ရှိရင်ငါ TV ထိုးမယ်ငါအမေရိကန်ကိုသွားမယ်ပေါ့နော်အဲ့မှာစပြီးတော့ TV ကိုတိတ်တာဒါပေမဲ့အဲ့လိုကတော့မထိုးဖြစ်ဘူးTV ကိုပထမအောင်ဆုံးချိန်ထိုးဖြစ်တာကစင်ရအောင်ပြီးသွားတဲ့အချိန်ပေါ့စင်ရအောင်ပြီးရင်မှာဒီဗီကိုကိုယ့်ကိုယ်ပဲဒီဖုန်းကိုတင်ဖြစ်တယ်
။ဟိုအဲ့ဒါဘယ်နှခုနဲ့လဲ
။အဲ့ဒါကဟိုဟာပေါ့2000တခုနဲ့အခု2000တခုနဲ့မှာအဲ့ဒီဗီတင်တယ်အဲ့ဒီတုန်းကဟိုပေါ့မပေါ့ဘူးပေါ့နော်ဒီဗီတင်တယ်ဒီဗီမပေါ့ဘူးဆိုတော့နည်းနည်းစိတ်ထဲမှာတော့ feeling ဖြစ်တာပေါ့နော်။အဲ့ဒါနဲ့ဒီဗီဆက်ပြီးတော့မထိုးပြစ်ဘူးမထိုးပြစ်ဘဲနဲ့ဘွေးရပြီးတော့2000နဲ့ခုနှစ်လောက်မှာထင်တယ်ညီမဟိုဒီဗီထိုးတယ်ဒီဗီထိုးတယ်အဲ့ဒီဇုံကလည်းမပေါက်ဘူးအဲ့ဒီဇုံကလည်းဒီဗီထိုးပြီးတော့မပေါက်တော့အမေရိကန်ကိုလာချင်းလို့ဒီဗီတင်တာပေါ့နော်ဒီဗီမပေါက်ဘူးဆိုတော့စိတ်ထဲမှာနည်းနည်းစိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ဒီဗီကိုဆက်ပြီးတော့မထိုးပြစ်တော့မထိုးပြစ်တော့ဘယ်လဲလုံးဝမေ့နေတာဒီဗီတင်ကိုမေ့နေတာအဲ့ဒီဒီ2021လိုပဲမှာအတော်ကအဲ့ဒီဗီတင်ကိုဖုန်းဆက်တော့မှပြန်ပြီးတတိယအဲ့တော့မှတတိယအချိန်ညောင်းမှာတင်ဖြစ်တာအဲ့တော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2000ခုနှစ်တွေလောက်ကနေပြီးတော့ဆက်ပြီးတော့ရှောက်တာဒါဟို2022ကြာတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲဟိုအဲ့မှာပေါ့နော်အဆောက်လဲဟိုလေ DV တင်တယ်ဟို DV ထိုးကြတယ် DV မပေါက်တဲ့လူတို့ညီမပြောချင်တာကလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင့်ဟို DV တင်လိုက်တယ်မပေါက်ဘူးဆိုရင်စိတ်ထဲမကြနေပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတစ်ချိန်ဟုတ်တစ်ချိန်ပေါက်သွားမှာပေါ့နော်ညီမဆိုလေဟိုတစ်ချိန်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဂျားတွေမှာဆိုနှစ်တည်းအကြာကြီးပဲလीအကြာကြီးဒီလိုမှဟိုတတိယချိန်ပြောင်းသွားပေါက်တာရှင့်ဟုတ်ကဲ့
DV season ကကိုယ်ရွေးချယ်လိုက်ပြီးဆိုတော့ကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုတ်ဖြစ်လဲ
DV မှာပေါ့နော် DV ပေါက်နေဆိုပြီးတော့သိရတာကအဲ့ဒီ2022ပေါ့2022မေမှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့စိတ်ထားတယ်ကိုယ့်ရဲ့ဟိုပေါ့ DV တင်းတော့ DV ထိုးတာတော့ရတယ် confirmation code number ပေါ့အဲ့ဒီ code number ကို IP site ထဲမှာရိုက်ချက်ပြီးတော့ကိုယ့်ရဲ့နာမည်နဲ့ပေါ့နော်ရိုက်ချက်ပြီးတော့ share လိုက်လို့ရှိရင် DV ပေါက်လာမပေါက်လားဆိုတော့သိရတယ်ဆိုညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DV ပေါ့နော်ဒီ resource လို့ရပြီဆိုတဲ့အချိန်မှာစစ်လိုက်တော့ DV ပေါက်နေတယ်ပေါက်နေတဲ့အခါကျတော့ဟို DV ပေါက်တဲ့မှာတခါတည်းတော့ case number ပါပါတယ် case number ပါပါတော့ DV ပေါက်တဲ့လူတွေက DV ပေါက်ပြီဆိုတာနဲ့သူက DS260 လို့ခေါ်တဲ့ form ကိုတင်ရတယ်ရှင်အဲ့တော့ညီမက DV ပေါက်ပြီးတာနဲ့ DS260 form ကိုတင်တယ
်အော်အဲ့ဒါကိုဘယ်လိုတင်ရတာလဲ
အဲ့ဒါက TCC ကိုတင်ရတာပါသူဟိုပေါ့ DV ပေါက်ပြီဆိုတဲ့အချိန်မှာသူကဟို form တင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တဲ့ US government ပေါ့နော်အဲ့ဒီ government ကwebsite မှာပေါ့မမလို့ information တွေဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS260 ဆိုတာ immigrant ဒီ visa အတွက်ကို form ဖြည့်ရတယ် form ဖြည့်ပြီးသွားလို့ရှိရင်ညီမတို့ကသူ့ရဲ့ case number အလိုက်ပေါ့နော်ဒီလတိုင်းမှာသူကဒီဟို state of government ကနေပြီးတော့လတိုင်း visa bulletin ကိုထွက်တယ်အဲ့ဒီ visa bulletin ထဲမှာဟိုသူ့ရဲ့ case number ပါအောင်စောင့်ပါတယ်တကယ်လို့အဲ့ဒီ visa bulletin ထဲမှာသူ့ရဲ့ case number ပါပြီဆိုတာနဲ့ဟိုပေါ့ဒီစေးစားပြီးတော့စိတ်ရတာပေါ့။ဉာဏ်ပြုလို့စေးအရင်စစ်တာလေ။စေးစစ်ကြတာကလေညီမကညီမကြီးကနေပြီးတော့အင်တာဗျူးဝင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီပေါ့ဒီ US Embassy ကနေပြီးတော့အတိမတ်ပြီးတော့စီရင်ဖြစ်တဲ့စီမီချာပြီးပေါ့အဲ၈လရရှိတဲ့စီရင်မှာညီမစေးစစ်ဖို့အတွက်ကို ူပြင်ဆင်ရတယ်။အဲ့မှာစီးစစ်တယ်။စိတ်အောင်သွားပြီးတော့မှအင်တာဗျူးလုပ်ရတယ်။အင်တာဗျူးမှာဟိုပေါ်သူတို့သတ်မှတ်ထားတဲ့အချက်တွေကိုသူအနည်းဆုံးပြောဆိုလို့ရှိရင်ဟိုဒီမှာတော့ immigrant visa ရတယ်ပေါ့။ဒီဇိုင်းရမှာဆိုရင်ပေါ့အမေရိကန်ကိုလာလို့ရတယ်ပေါ့။ဟုတ်ကဲ့ရှင်။
ကူရောသိပ်ပန်တဲ့နည်းပညာကဏ္ဍအလှည့်ပါဗျာမီးသင့်ကြောင့်နဲ့တွဲတွေ့ရတဲ့ဘက်ထရီသတ္ထုလစ်သီယံကိုထိုင်းနိုင်ငံမှာလက်ရှိတူးဖော်နေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာလည်းအလားတူကြောက်တွေရှိရာရှမ်းကုန်းမြင့်မြင့်အပြင်အလဲတကြောဖြစ်တဲ့တနင်္သာရီတောင်ပြားကနေကချင်ပြည်နယ်မြောက်ဖြားထိ Greenness ကြောက်ဆိုင်တွေရှိရာနေရာတွေမှာရှာဖွေနိုင်တယ်လို့ Australia နိုင်ငံတသက်သူရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ပေါကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဆန်းငယ်ရဲ့တိုက်တွေမှာအများဆုံးတွေ့ရတယ်ဒုတိယအများဆုံးကိုမီးတင်ကြောက်တွေနဲ့တွေ့ရလေးရှိပါတယ်အိန္ဒိယထိုင်းနိုင်ငံမှာလေသီယံရှာဖွေတူးဖော်နေတဲ့မီးတင်ကြောက်ဆိုင်တွေဟာမြန်မာနဲ့တဆက်တည်းဖြစ်ပြီးမြန်မာဘက်မှာတော့တန့်ဖြူအဖြိုက်နဲ့တွေ့တာထုံနေတာပါဒီမီးတင်ကြောက်တွေကိုဘယ်နေရာတွေမှာတွေ့နိုင်လဲ
အော်မီးတင်ကြောက်မှာတော့အဓိကအားဖြင့်ဟိုကကမာတိုက်ခေါ်တဲ့ကျောင်းနဲ့တွဲတွေ့တဲ့လစ်ဒီယံသဘောစစ်ပါဒါကကဘာပေါ်မှာဒုတိယအများဆုံးပါပက်ကမာတိုက်ဆိုတော့ဂရနိုက်နဲ့ကျွန်တော် conversation တူရဲဒါမျိုးလို့သူ့ရမှာပါဝင်တဲ့ twin threat တွေက quasi first party mic card တွေက green set ကြီးတယ်မြန်မာပြည်မှာဒီလိုပေါ့ပက်ကမာတိုက်တွေကတော်တော်များများရှိတယ်မြန်မာပြည်မှာပက်ကမာတိုက်သဘောစစ်တွေရှိနိုင်တာကတော့မြန်မာပြည်ရဲ့တနင်္လာရီကမ်းမြောင်ဒေသကနေပြီးတော့မှနောက်ဘက်ကိုဆက်ပြီးတော့သွားမယ်ဆိုရင်ကျွန်တော်စစ်တောင်းမြစ်တစ်လျှောက်နောက်ပြောတောင်ကူလို့ရမဲသိမ်းပြင်းမနာပျော်ပွဲညောသားစီကျွန်တော်ကြောက်စဲမန္တလေးတော့မုတ်ကုတ်မုံမေအဲ့လောက်ထိကျွန်တော်ဒီဂရနိုက်တန်းကြီးရှိပါတယ်ဒါစင်စွဲဂရနိုက်ပက်ပါအဲ့ဒီဂရနိုက်ထဲမှာပက်မာတိုင်းနဲ့တွဲနေတာတွေရှိတွေ့ရတယ်အသေးစိတ်လေးလာမှုတွေကိုကြည့်မယ်ဆိုရင်အဲတင်းတန်းစင်တပိုစစ်တွေရဲ့ပါဝင်မှုဟာကိုအောင်မှုဟာဒီဂရနိုက်တွေထဲမှာရော quest vein တွေမှာရောပက်မာတိုင်းတွေထဲမှာရောကိုအောင်နေအောင်တွေ့ရတယ်အဲ့တောက်လျှောက်ကကျွန်တော်တို့ပက်မာတိုင်းကြောက်တွေဟာဒီ granite တွေမှာတိုးဝင်တာတွေနောက်ပြီး metal sediment တွေကိုလည်းအနီးနာက sediment ကြောက်တွေလည်းကိုတိုးဝင်တာတွေကအဲဒီတောက်လျှောက်မှာရှိပါတယ်ထို့အတူပဲမြန်မာပြည်ရဲ့အရှိဘက်မှာကျွန်တော်တို့ unknown ပေါ့သိတော့မသိသေးဘူးအဲ့ပါအရှိဘက် granite ဘက်ကြီးတစ်ခုရှိတယ်အဲ့မှာဆိုရင်ဝါနယ်တွေမှာတင်းတန်းစင်တွေ့တာကြည်ချင်းအပြင်အဲ့ဒီဘက်မှာလည်းပဲ magma type dike တွေ magma type ကြောက်တွေကရှိနိုင်လိမ့်မယ်လို့ယူဆပါတယ်အသေးစိတ်လေ့လာပြီးတော့မှဒီ lithium ပါမပါရှာဖွေလေ့လာသိမှာ
ဒီအိမ်မီးရှင်းထိုင်းနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ဒီလစ်သီယံပတ်တုတိုက်ကြီးတွေ့ရဆိုကြေညာပြီးတော့နောက်တော့သူတို့မဟုတ်ဘူးလို့ပြန်ပြောရပေါ့နော်သူတို့တွေ့ရနေရလဲမြန်မာနိုင်ငံဒီတင်နိုင်ကမ်းမြောင်ဒေသနဲ့အကပ်ရပါဆိုတော့အိမ်မီးရှင်းနိုင်ငံတွေမှာဒီလစ်သီယံပတ်တုတိုက်တွေ့လာနေမြန်မာနိုင်ငံနဲ့တွေ့လာနည်းနည်းနှိုင်းရှင်ပြီးပြပေးပါဆရာ
ထိုင်းနိုင်ငံမှာ project တွေတော်တော်များများဒီနှစ်တွေမှာတော့လုပ်ပါတယ်လစ်သီယံ exploration တွေပေါ့မြန်မာပြည်တင်နိုင်ငံကမ်းမြောင်ဒေသရဲ့အရှိတ်ပေါ့immediate east ပေါ့ထိုင်းနိုင်ငံထဲမှာပေါ့နောက်ဘန်ကောက်မြို့ရဲ့အနောက်ဖက်ပေါ့ခေါ်မှာပေါ့ကျွန်တော်တို့ဒီဘက်ကသွားမယ်ဆိုရင်တော့ဒီတပွဲတို့ဘိတ်တို့ဂျာကိုက်ပါလစ်သီယံကိုသူတို့ significant လစ်သီယံ deposit တွေကိုတွေ့ရအဲ့ဘာရင်းတွေ့တွေ့လဲဆိုရင်ဒီ pegmatite deposit တွေပါအဲ့ဒီမှာ lepidolite လို့ဆိုတဲ့ main way နဲ့တွေ့တွေ့တာအဲ့ဒါတွေကိုသူအသေးစိတ်ရှာဖွေထိုက်တာမှုတွေလုပ်နေပါတယ်ထို့သူပဲကျွန်တော်တို့မြန်မာပြည်တောင်ပိုင်းကောတောင်ရဲ့ဒီအနောက်ဖက်ဆိုလို့ရှိရင်လည်းလစ်သီယံ deposit တွေကိုတွေ့ထားပါတယ်။ဟိုအရင်တလောကသူလစ်သီယံ discovery ရှိတယ်ဆိုတဲ့အကြောင်းပြောတာကတော့အဲ့ဒါအမှန်ကတော့သူက total tonnage တခုလုံးပေါ့ 40.8 million ton လောက်မသိဘူးအဲ့ဒါကိုသူက total ပြောလိုက်တာအမှန်ကအဲ့ဒါကဘာလဲဆိုတော့ whole over body ဒါပေမဲ့သူရဲ့လစ်သီယံ percentage က 0.45% တော့တကယ်သူထင်သလိုအဲ့ million နဲ့တန်ချိန်ရတော့မရှိပါဘူး။အဲ့ဒီ 0.45ပါစင်လောက်ပဲရှိပါတယ်ဒီတော့ကသူတို့အထက်မှာအဲ့ granite နဲ့တွဲနေတဲ့လစ်သီယံပက်ကမာတိုက်တပိုစစ်တွေရှိတယ်လို့ကျွန်တော်တို့နိုင်ငံမှာလည်းပဲအဲ့ဒီတောက်လျှောက်ရှိတယ်ဘာလို့လဲဆိုရင်ကျွန်တော်တို့ဟာမင်းကြီးတို့လိုနဘတက်ဂူနဘီယောမမော်ချီအဲ့မှာတွေပဲဒီတင်းတန်စင် mineralization ပေါ့အဲ့တင်းတန်စင် mineralization ကဘာလဲဆိုရင် granite ထဲမှာ quartz vein တွေဝင်နေနောက်ပြီးပက်ကမာတိုက်ထဲမှာလည်းပဲဒီတင်းတန်စင်တွေဝင်နေတယ်ပြောတင်းတန်တဲ့တွဲနေတဲ့ granite တွေကဒီ pegmatite နဲ့တွဲနေတယ်။ဒီတော့ဒီ pegmatite တွေထဲမှာဒီ lithium rich ဖြစ်တဲ့ mineral တွေရှိနေမယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါကြောင့်မလို့အဲ့ဒါကိုအသိစိတ်ရှာဖွေရေးတွေအဲ့ဒီတောက်လျှောက်ပေါ့လေ granite အဆိုစိတ်တဲ့ pegmatite နေရာတွေကိုရှာဖွေမယ်ဆိုလို့ရှိရင် significant lithium deposit တွေတွေ့လာလိမ့်မယ်လို့ကျွန်တော်အနေယူဆပါတယ
်။ဒါတော့တွေ့လာပြီဆိုလို့ရှိရင်ဒီမြန်မာနိုင်ငံထဲမှာပေါ့နော် lithium တက်တူတိုက်ကိုရှာဖွေတဲ့အခါမှာဒီတက်တူရှာဖွေရင်မှာဘယ်လိုနည်းစနစ်တွေသုံးဖို့သင်ပါတယ်လဲဆရာ
။ဟုတ်ကဲ့။အော်ဒီညမှာကျွန်တော်နည်းနည်းလေးပြောချင်တာလေးရှိပါတယ်။ဘာလဲဆိုရင်မြန်မာပြည်ကခုလောလောဆယ်တင်းတန်ဆင်မိုင်းတွေဖြစ်တဲ့မော်ချီပေါ့။ဖာမင်းကြီးတော့တက်ကူလာမနေတခြား primary deposit တွေပေါ့နော်ခပ်ဘရော့တွေကနေတူးတဲ့ဟာတွေအဲသူတို့ကနှိမ့်ပေါင်းများစွာတူးခဲ့ပြီးတူးခဲ့ပြီးတော့သူတို့ရမြောတင်းတန်စင်ကိုထုတ်ပြီးတော့မှ waste တွေကိုဒီတိုင်းပဲပြစ်ထားတယ်အဲမိုင်းမှာ waste တွေပေါ့ကြောက်ကြိုးကြောက်ပဲတွေနှစ်ပြည့်ချီပြောဒီတော့ကျွန်တော်ကတော့ငါပြောတယ် lithium အလားအလာဆိုချင်းဒီထဲနေမှာလည်းပဲကျွန်တော်တို့ဒီ waste တွေထဲမှာလည်းပဲ lithium လိုဟာမျိုးတွေနောက်ကကျွန်တော်တို့တင်းတန်စင်နဲ့တွဲနေတဲ့ဒါလီယန်တို့လို့နောက်ပြီးနိုင်ယိုဘီယန်တို့လို့နောက်ပြီးတော့မှ REE ဒီရှာပတ်သူဒါဒီကလည်းပဲကျွန်တော်တို့ဒီထဲမှာမရှိဘူးလို့ကျွန်တော်မပြောနိုင်ပါဘူး။ဒါကြောင့်မလို့အဲ့ဒီ damn နေ waste တွေကိုကျွန်တော်တို့ analyze လုပ်ကြည့်ပြီးတော့မှဒီကနေပဲထုတ်လုပ်နိုင်တဲ့ rare mineral ပေါ့ရှာပါသတ္ထုတွေကပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့ damn နေက imminent တန်ဖိုးရှိမယ်။တနည်းအားဖြင့်ကျွန်တော်တို့ဘူမိပေဒါမှာဒီစကလုံးရှိပါတယ်Today waste is tomorrow oh ဒီတော့ဘာဖြစ်လဲဆိုရင်ကနေ့ waste ဖြစ်ပြီမယ်လို့နှစ်ဖင်ကဒီကောင်ဟာတကယ်တတ်ထူဖြစ်သွားမယ်ဒါကတော့ဈေးကွက်ကောနေပြီးတော့ metal or technology ရောပေါ့အခုကတော့ဘာလဲဆိုရင်ပြစ်ထားတဲ့အထဲမှာကဒီ imminent တန်ဖိုးကြီးတဲ့တတ်ထူတွေအဲ့တော့မထုတ်ခဲ့ဘူးပေါ့ဒါတိလည်းမထားခဲ့ဘူးဒါကြောင့်မလို့အခုအချိန်မှာပြန်ပြီးတော့မှအဲ့ဒီ waste တွေအမျိုးကခုနကကျွန်တော်ပြောတဲ့တတ်ထူတွေကိုထုတ်လုပ်မယ်ဆိုလို့ရှိရင်တန်ဖိုးကြီးတဲ့တတ်ထူတွေရလာနိုင်နေမယ်လို့ကျွန်တော်ねယူဆပါတယ်
ကိုရင်တကယ်တူးမယ်ဆိုရင်ဘလူနီးတွေတုံးရမှာပါလဲဆက
်ဘလူနီးတွေနဲ့ကျွန်တော်တို့ဒီဥပစာလစ်သီယမ်ဒီပိုဇစ်တွေကိုရှာမယ်အဓိကအားဖြင့်တော့ကျွန်တော်ဒီတော်တော်လေးအောင်မြင်နေတဲ့နီးတွေကတော့ geological method နဲ့ geochemical method ပါနော် geological method ကဘာလဲဆိုရင်မြေပုံလုပ်မယ်နောက်ပြီးတော့မှဒီရှိနေတဲ့ပဂမတိုက်ဒီပိုဇစ်တွေရဲ့အနေအထားကြောက်တင်တဲ့ settlement မှုပါဝင်တဲ့ mineralogy နော်အဲ့ဒီဟာတွေကိုကျွန်တော်လေ့လာမယ်နောက်ပြီးတော့မှသူတို့တွေက location တွေရှိမယ်။နောက် geochemical method အနေနဲ့ stream sediment တွေ soil sediment တွေ geochemical survey တွေနောက်ပြီးတော့ rock geochemical survey တွေလုပ်ပြီးတော့မှဘယ်နေရာဟာဖြင့် lithium rich ဖြစ်တဲ့နေရာဖြစ်မယ်ဆိုတော့ target area ကိုကျွန်တော်ရွေးလို့ရပါတယ်။ဒီတော့မြန်မာပြည်မှာဒီတနင်္လာတောက်လျှောက်ဟုတ်မန္တလေးမိုးကုတ်အထိနောက်ကအရှိပဲအဲ့ညာဒီမှာဆိုရင် geological method plus ဒီ geochemical method နှစ်ခုကိုပေါင်းပြီးတော့လုပ်မယ်ဆိုရှင် lithium deposit တွေမတွေ့ရသေးတဲ့ဟာတွေဟိတင်းတဘူစီဒီပေါ်လာလိမ့်မယ်လို့ကျွန်တော်ညွှော်လင့်ပ
ါဓာတ်တုရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ကင်မြို့တက်ဆက်ခဲ့တာပါဗျာအခုတော့ကျန်းနေတဲ့အချိန်တွင်းမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာစစ်ကောင်စီကအတင်းကျပ်စစ်သားစုဆောင်မှုဆုံးသက်ရေးအတွက်နိုင်ငံတကာကအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကဗိုလ်တော်ဦးနဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာတောင်းဆိုခဲ့ပါတယ်။စစ်ကောင်စီကမြန်မာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းနေတာဟာအနာသိစစ်ကောင်စီကိုတော်လှန်နေတဲ့အင်အားစုတွေကိုတိုက်ခိုက်ရမှာလူသားတိုင်းဒါမှမဟုတ်ပေါ်တာအဖြစ်သုံးဖို့ဖြစ်ပြီးဒီလိုအတင်းကျပ်လှုပ်ဆောင်မှုကနေလူသားဆန္ဒမှုအချက်တီးရင်ဆိုင်နေရတဲ့ဒေသတွေမှာပြဿနာတွေကျုံးလာနိုင်ကြောင်းကုလလုံခြုံရေးကောင်စီကိုတင်ပြခဲ့တာပါတစ်ဖက်မှာလည်းမြန်မာအရေးအိန္ဒိယအစိုးရရဲ့တီးခြားပြောဆိုချက်တစ်ခုကတော့မြန်မာနိုင်ငံငြင်းငြင်းချမ်းချမ်းနဲ့တည်ငြိမ်ငြိမ်ငြိမ်ရှိစေခြင်းနဲ့အတွက်ဖက်အားလုံးကတိုက်ခိုက်မှုတွေရပ်ဆိုင်ကြဖို့အပြင်အပြုသဘောဆောင်တဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဖို့နဲ့အားလုံးပါဝင်တဲ့ Federal Democracy နိုင်ငံပေါ်ပေါက်လာအောင်လုပ်ဖို့အိန္ဒိယနိုင်ငံကြီးဌာနကတောက်ကြနေမှာပြောခဲ့ပါတယ်ခင်ဗျာနိုင်ငံတကာသတင်းတပုတ်မှာတော့ဂါဇာမှာဟားမတ်စ်တွေကိုထိုးစစ်ဆင်နေတဲ့ Israel အတွက် American ကထောက်ခံပံ့ပိုးနေတာကိုအိုင်လန်ပြည်သူအများပြားကမချေနှက်ကြတဲ့အတွက်အိုင်လန်ဝန်ကြီးချုပ်လီယိုဗာရကာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မတွေ့ဘဲသဘိမ်းပေါက်ဖို့တောင်းဆိုနေချိန်မှာပဲခေါင်းဆောင်တစ်ခုဟာတောက်ချန်နေကသမ္မတအိမ်ပြူတော်မှာတွေ့ဆုံခဲ့ကြပါတယ်ညာထိတ်တန်းသတင်းအကျဉ်းတွေကတော့တလောက်ပါပဲအခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ဂျိမ်းစ်ဖစ်ဖြစ်ပါတယ်ညာဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ပါတယ်များ VOA ကိုလည်းအကြံပြုစာတွေဝေဖန်စာတွေပေးပို့ဖို့ဖိတ်ခေါ်ပါတယ်များသတ်တရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့တောကခတ်သိမ်းရှင်းငင်ပြီးကျမ်းမာရှင်လာပါဗျာကျွန်တော်ညနေပါဗျာ